ြစ်သည်လို့ဆိုရင်မာကရိယာစိတ်၌ဝိရတိ၃ပါးမရခြင်းအဲ့ဒါလေးလောက်ကြရအောင်လောကီ၌ဝိရတိဖြစ်လင်စင်စစ်ကုတုသဘောသာဖြစ်၍အဗျာကတသဘောရှိသောမဟာကရိယာ၌ဝိရတိမပါဝိရတိမရပါဝိရတိသည်လောကီ၌ပင်မဟာကုတုဟုတ်ပြီလောကီ၌ပင်မဟာကုတု7ပါး၌တာရှင်ဤတဲ့နော်လောကုတ္တရာ၌ဝိရတိကမကုတုတာမကဖိုသည်လံမအားလျော်စွာဒုတိယဒုတာစီဝါတို့ကိုတဖန်ငိမ့်စေသည်ဤအစွမ်းဖြင့်ဖြစ်သောကြောင့်အဗျာကတသဘောရှိသော
လောကုတ္တရာဝိပတ်ဖိုစေ၌ကဝိရတိကိုယာတိ
ဟုတ်ပြီအောက်မှာသူပေးထားတဲ့တစ်လေးကိုတော့ဖတ်ရအောင်ဗျာကတကဝိဘက်ရေဝိဘကကရိယာအပေါင်းဗျာကတနော
်
ဗျာကတဖြေဆိုခြင်းဟောကြားခြင်းကုတုအကုတုဤအဖြစ်အပြင်ဖြေဆိုဟောကြားခြင်းဗျာကတမဖြေဆိုခြင်းမဟောကြားခြင်းကုသိုလ်အကုသိုလ်ဤအဖြစ်အားဖြင့်မဖြစ်ဆိုမဟောကြားခြင်းကုသိုလ်အကုသိုလ်အဖြစ်မဟောကြားသောတရားမှာဝိပန်းနှင့်ကရိယာတရားဖြစ်သည်အဗျာကတရဲ့အဓိပ္ပာယ်တဲ့နော်ဗျာကတဆိုတာဖြစ်ဆိုတယ်ဟောကြားတယ်အဗျာကတဆိုတော့မဖြစ်ဆိုဘူးမဟောကြားဘူးအဲ့တော့ဖြစ်ဆိုခြင်းဟောကြားခြင်းဆိုတာမှာကုသိုလ်အကုသိုလ်ရဲ့အစွမ်းနဲ့ပေါ့ကုတုအကုတုရဲ့အစွမ်းနဲ့ဖြည့်ဆိုဟောကြတယ်။ဗျာကတမှာကုတုအကုတုရဲ့အစွမ်းနဲ့မဖြည့်ဆိုမဟောကြဘူးဆိုတော့ကုတုအကုတုမဟုတ်ဆိုရင်ဝိဘက်ကရိယာကျန်တာပေါ့။နော်။ဆိုတော့မဖြည့်ဆိုဘူးဆိုလို့ဟိုပိုးလိုမျိုးကြီးနေတာမျိုးမဟုတ်ဘူး။လောကီ၌ဝိရတိဖြစ်လင်စင်စစ်ကုတုသဘောသာတဲ့အဲ့ဒါလေးသိရှာမှတ်မယ်ပေါ့နော်။လောကီမှာဝိရတိဖြစ်ပြီဆိုရင်စင်စစ်ကုတုပဲ။ကုတုတစ်ခုပဲရတယ်။ကျန်တဲ့ဝိဘက်ကရိယာမှာမရဘူးအကုတုမှာမရှိဘူးအဗျာကတသဘောရှိသောမဟာကရိယာ၌ဝိတ္တိမရပါတဲ့ဒါတော့ရှင်းသွားရင်ငကိုကလေးလောကုတ္တရာ၌ဝိတ္တိကမကုတုသာမကဖိုသည်လဲမအားလျော်စွာဒုတိယဒုတာစီဝါတို့ကိုတဖန်ငိမ့်စေသည့်အစံဖြင့်ဖြစ်သောကြောင့်ဒါလည်းဟိုအရှိမတိတ်ခဲ့သလိုပဲသူကမအားလျော်စွာပဲဖြစ်ရတယ်မအားလျော်စွာပဲဖြစ်တယ်ကိစ္စအနေနဲ့ပြောကြည့်ဆိုလို့ရှိရင်တော့ဒီကိလေသာတွေကိုဩဒုစရိုက်ဒုရစီဘွားတို့ကိုတဖန်ငိမ့်စေသည်ဤအစွမ်းဖြင့်နော်နှစ်ချက်ပေါ့ဖြစ်တဲ့ဖြစ်ပုံကမအားလျော်စွာဖြစ်လို့ဒီဝိရတိပါသွားတယ်ကိစ္စအနေနဲ့ပြန်ပြီးတော့ထောက်ကြည့်ရမယ်ဆိုရင်ဒုစရိုက်ဒုရစီဘွားတို့ကိုတဖန်ငိမ့်စေသည်အစွမ်းဖြင့်နှစ်ချက်ရှိမှာပေါ့အဖို့စိတ်မှာဝိရတိဖြစ်ပုံကနော်လူတကယ်ဆိုင်ငယ်မောင်းလာလို့လားမသိအေးနေရတယ်စကားပြောတာမပြီးတာဘူးဖြစ်နေငကန်းနေလေးပြီးထုံးငါဆိုအပြီးဝိုင်းမာဝိပဿိတ်၌အပ္ပမညာဝိတ္တိ၅ပါးမရခြင်းနဲ့မာဝိပဿိတ်သည်ကာမတရားကိုဧကံအာယုံပြု၏အပ္ပမညာစေတသိက်သည်တတဝပညာကိုအာယုံပြု၏ဤသို့အာယုံ꿰၍မဟာဝိပဿိတ်၌အဘယ်မညာနှစ်ပါးကိုကျင့်ရဤကအာယုံချင်းမတူဘူးတဲ့မဟာဝိပဿဟာကာမဧကံကာမဧကံဘယ်လောက်ရှိရော
ကာမဧကံ
30 37 37 37 37
37
37 37 37 37 37 37 37 37 37 37 37 37เอ๊ะว้าวต่อกันหอยตัวนี้ตัวนี้ตัวนี้30เยตัวบางชาจ้ะบ่ครับบ่ๆบ่เอาบ่นะบ่กามาซอนก
ามาซอน
กามา
ซอนน
ะกามากูกามาซอนนะสักกูมันบ่ม
ันน้อยอ่ะกามาอีกันนี่25นี่กามาอีกัน25นี
่
25ပါကာမဧကံ25ပါအ
ပ္ပနာ
ဘယ်ပြစားဝင်ရင်30မနောဓာတ်3အဲ့ဆိုဘယ်လောက်ရလဲ33ချာကြည့်အောင်ချာကြည့်အောင်ဟေးချာကြည့်အောင် တရာရုံ7နဲ့ဆိုရင်ဘယ်လောက်ရအောင်ဟုတ်သေးဘူးနော်ဟတိတုပ်ပတ်1လေတရာရုံ7ဟတိတုပ်ပတ်1ပေါင်း25ပါးဒီကာမဟိုအေကံပြီးပြီလေအေးအော်ရေဟုတ်ပြီကြားခဲ့ပြီကြားခဲ့ပြီကြားခဲ့ပြီနော်ကြားခဲ့ပြီဒါတော့ဆိုလို့ဆိုလို့ချင်တာကတရာရုံ7ထဲမှာပါတယ်မဟာဝိပဿနာပဲလေဟုတ်ဘူးလားမဟာဝိပဿနာကာမကိုအေကံအာယုံပြုတယ်အဲ့ဒါတွေပြန်ဆွဲနိုင်မှရမယ်လေနော်အဲ့ဒါပြန်မဆွဲနိုင်လို့မရဘူးလေတွေ့ပြဇဝဉ္ဇဉ်10မနောဒတ်3တရာယုံ7ဟတိတုပ်ပတ်1ပေါင်း25ပါသောစိတ်တို့သည်ကာမကိုအေကံအာယုံသို့မဟုတ်ရင်လည်းဗာလဲအဲကာမစိတ်54စေတသိက်52အယုံ28ဟုဆိုတော့ကာမအာယုံ6ပါကိုအာယုံပြု၏အဲ့ဒါပထမလွှာမှာတတိယလွှာမှာကြားလို့ချင်းကာမအေကံ25ထဲမှာပါနော်အဲ့တော့အဲ့မှာတရာယုံ7ဒီကာမအေကံလို့ပြောတဲ့အတွက်တရာယုံ7ဒီတန်တီရဏ3မဟာဝိပဿိ8ဟောအဲ့ဒီမဟာဝိပဿိ8ပါးဟာကာမကိုအေကံလို့ပြောထားတယ်အပ္ပမညာစေတသိက်တရားကြောင့်ဘယ်ဟိုအာယုံပြုလဲဆိုတော့ပြညတ်ကိုအာယုံပြုတဲ့ဟာတွေသူအာယုံချင်းကမတူနော်အာယုံမှာကာမအာယုံရှိတယ်မဟာဂုတ်အာယုံရှိတယ်ပြညတ်အာယုံရှိတယ်လောကီနဲ့နိဗ္ဗာန်နဲ့ရှိတာပေါ့ဟုတ်ဘူးလားအဲ့မှာပြညတ်ဆိုတာအာယုံတစ်ခုအနေနဲ့ထွက်သွားတယ်ဓမ္မယုံထဲမှာပါနေတာလေအဲဒါကြောင့်အဲဒီမဟာဝိပဿနာဓမ္မယုံဖြစ်တဲ့ပြညတ်ကိုအာယုံပြုတာတတဝါပြညတ်ကိုအာယုံပြုတာမဟာဝိပဿနာကကာမကိုအာယုံပြုတာသူတို့ဟာအာယုံချင်းကိုတခြားသည်ဖြစ်နေတယ်တဲ့ဒါကြောင့်မဟာဝိပဿနာကာမတရားကိုအေကံအာယုံပြု၏အပ္ပမညာစေတသိက်သည်တတဝါပြညတ်ကိုအာယုံပြု၏ဤသို့အာယုံကွဲ၍မဟာဝိပဿနာ၌အပ္ပမညာနှစ်ပါးကိုကျင်ရ၏နော်မှန်ကတော့အာယုံကွဲလို့ဆိုရတယ်မှန်တာတော့မှန်ပါတယ်ကွာဒါပေမဲ့လို့လေဒီမဟာဝိပဿဆိုတာကြီးကပရိသတ်နေပွင့်သုတိကိစ္စနဲ့တရားယုံကြီးတက်ထားတာဆိုတော့ဟိုဘလိုပဲဖြစ်ဖြစ်ဒီမဟာဝိပဿမှာရှင်းနိုင်စရာအကြောင်းမရှိပါဘူးတာမန်သဘောကျလေးနဲ့စဉ်းစားရင်ပို့ပြီးမှရှင်းပါတယ်နော်ဟင်သူကလည်းအထီးဘိုးမခံဝေးနောက်တစ်ချက်ဖွင့်မယ်မဟာဝိပဿနာသည်အဗျာကတဇတ်သဘောရှိ၏။လောကီ၌ဝိသရီစေတသိက်သည်ကုသိုလ်သဘောတသက်သာဖြစ်၏။ဤသို့ဇတ်သဘောကွဲသောကြောင့်ဝိသရီ၃ပါးမရ။ဒါတော့ဟိုသူကဇတ်အနေနဲ့ခွဲပြတာပေါ့။ဒီတိုင်းဇတ်အနေနဲ့မခွဲဘူးဆိုရင်လည်းပဲမဟာဝိပဿနာမှာဟိုဘလို့မှသဘောတဘာဝအပြင်ရှင်းစရာအကြောင်းကိုမရှိတာဝိသရီက။ဆိုရင်တိကကျော်တိုင်းဆိုရင်တော့မဟာဝိပဿနာမှာအပ္ပမညာမရှင်ရခြင်းသည်အာယုံကွဲသောကြောင့်နော်မဟာဝိပဿိမှာအဝိဓတိမချင်ရခြင်းသည်ဇက်껙သောကြောင့်တခါတည်းမြင်အောင်ကြည့်ခဲ့မယ်နော်မြင်သလားမြင်သလားတခါတည်းမြင်ထားမှအနောင်နေလို့ကိုယ့်အကူပြန်ကြည့်လို့ရှိရင်လည်းပို့ပြီးတော့မှရှင်းလင်းမယ်မဟုတ်လို့ချင်းကူးနဲ့ကြတခါတည်းမမြင်ပဲနဲ့ကောင်းတငိမ့်ငိမ့်နဲ့ပါလာလို့ချင်းပြန်ကြည့်လေပြန်တော့ငိမ့်ပေါ့နော်နားလည်မလားအဲ့ဒီကတေချာကြည့်နော်နားလည်မလားမဟာဝိပဿမှာအပ္ပမညာမချင်ရခြင်းသည်အာယုံကွဲပြား၍မဟာဝိပဿနာကာမဧကံဟုတ်လားမဟာဝိပဿနာကာမဧကံအပ္ပမညာတိတတဝပညာဟိုသူအာယုံချင်းကိုမတူတဲ့မဟာဝိပဿမှာဝိရတိမရှင်ရခြင်းတိမဟ
ာဝိပဿနာမရှင
်တာကသတ်သဘောကွဲ၍နော်ဇက်ကွဲ၍ပေါ့နော်အဲ့တော့မဟာဝိပဿရဲ့ဇက်ကဝိပဿဇက်အပြာကတဇက်ပေါ့ဒီတရားတိုင်းဆိုတော့အပြာကတဇက်ပေါ့နော်ဝိရတိဆိုတဲ့အမျိုးဟာလောကီမှာကုသိုလ်စင်စေဟုတ်လားကုသိုလ်စင်စစ်ဖြစ်တယ်အဲ့ဒီဟာကြောင့်သူကမရှင်ဘူးတဲ့ဆိုရင်မဟာဂရိယာမှာဘာကြောင့်မရှင်လဲဆိုရင်လည်းဇက်အနေနဲ့ပြန်ခွဲခြားလို့ရတာပေါ့လောကီမှာဖြစ်ပြတဲ့လောကီမှာဖြစ်တဲ့ဝိရဒီမှန်တဲ့များဟာကုသိုလ်အစစ်ပဲလောကုတ္တရာကြာသွားရင်တော့ကုသိုလ်လည်းရှိတယ်အပြာကတလည်းရှိတယ်ဘာလို့ဆိုဖို့စိတ်ဟာဝိပတ်ဖြစ်နေတာ ਉਹ မြင်လို့ရလားဟုတ်ပြီအစင်ဆက်သွားကြအောင်ကာမဝဇရကုသိုလ်မဟာကုသိုလ်သည်နိဗ္ဗာန်ပြည့်ညတ်စွာသောလောကီလောကုတ်တရားများကိုအာယုံပြု၏ကာမဝဇရဝိပတ်မဟာဝိပတ်သည်ကာမတရားပရိဋ္ဌတရားကိုသာအာယုံပြု၏ပကိန်းပိုင်းကိုကြည့်ပါတဲ့ငုံလေရောက်မမြောက်သေးရဆရာတော်ကလည်းနောက်မှပြန်ကြည့်မယ်နော်ပရိဋ္ဌတရားဆိုညံ့တယ်ပေါ့ကွာဆိုလို့ချင်ပရိဋ္ဌဆိုညံ့တယ်မဟာကတဆိုညက်တယ်ပေါ့လောကုတ္တရာဆိုအလုံးညက်သွားပြီအဲ့လိုမျိုးဟိုဘာပဲကျတော့အဲ့လိုခွဲတော့မှာဘူးပရိဋ္ဌဆိုရုပ်တည်ဖြစ်ညံ့သည်အဖြစ်ပေါ့ကာမကိုအကောင်းဆုံးမပြောတာဒီပြီးမှမှာကာမဘုံကာမဝဇရဝိပတ်တိက မဝသရကုတုဤအကျိုးတရားဖြစ်၍အကြောင်းနှင့်အကျိုးတရားသည်အာယုန်ချင်းတူသင့်မှလည်းဩဒါသောရကတက်လာပြီအကြောင်းနဲ့အကျိုးကအာယုန်ချင်းတူသင့်တယ်ဗောဟိုဆိုတော့ငါတို့မဟာကုတုတုံးကဝိရတိတွေရှင်ခဲ့တဲ့အတန်းနဲ့ပရိသန်တွေပွင့်သုတိမှာကျတော့ဝိရတိကမရှင်လာတော့အဲအဲ့မျိုးတွေဗောဆိုတော့ဟိုမဟာကုတုတုံးကလည်းဝိရတိရှင်ဝိရတိရဲ့အာယုန်ရှိမယ်အဲ့ဒီရဲ့ကုတုကပရိသန်တွေအကျိုးကိုပေးလို့ရှိရင်အဲ့ဒီအာယုန်ကမလာတော့အဲ့အဲ့လိုမျိုးဖြစ်နေတာဗောအဘယ်ကြောင့်ကာမဝဆရာဝိပတ်တိကာမဝဆရာကုတုကံတိယူအပ်သောပြည့်ညက်စသောအာယုံကိုမယူဘဲကာမအာယုံပရိဒတ်အာယုံကိုသာအာယုံယူပါသည်တဲ့မဟာဂုတ်လောကုတ္တရာ၌ကကုတုနှင့်ဝိပတ်အာယုံတူကြ၏တဲ့နော်ကာမဝဆရာဝိပတ်တိကာမတဏနှင့်ဆက်သောကာမဝဆရာစိတ်၏အကျိုးဖြစ်၏ကာမဝဆရာဝိပတ်ကိုကာမတဏကအရှင်သခင်သဖွယ်ကျိုးကံ၍နေ၏ကာမဝဆရာကုတ္တုသည်ကျွန်မနှင့်တူ၏ကာမဝဆရာကုတ္တလဝိပတ်သည်ထိုကျွန်မမှမွေသောသားနှင့်တူ၏ကျွန်မမှမွေသောသားသည်ကျွန်မ၏အလိုအတိုင်းအလုံးစုံမဖြစ်နိုင်ကျွန်မကမပိုင်အရှင်သခင်ကသာပိုင်၏အရှင်သခင်၏အလိုအတိုင်းသာဖြစ်ရ၏ဆိုတော့မလိုဘဲနဲ့၆ပြီးတော့မှရှင်းထားတဲ့သဘောမျိုးကြီးပေါ့ကွာနော်၆ပြီးတော့ရှင်းထားတော့ဆိုရှေ့ပိုင်းမှာလည်းငါတို့နားလည်နေတဲ့ကိစ္စကြီးရောအဲ့တော့ကာမတဏဟာအရှင်သခင်နဲ့တူတယ်တဲ့မာကုတ္တုစိတ်၈ပါးတော့ဒီတဏ္ဍာရဲ့စက်ကွင်းထဲမှာပဲဖြစ်ခွင့်ရတာဖြစ်တဲ့အတွက်ကျွံနဲ့တူတယ်တဲ့ကျွံမနဲ့တူတယ်တဲ့အဲ့တော့ကျွံမကလေးမွေးလို့ရှိရင်ငါသားငါသဘောလို့ပြောလို့မရအောင်သူ့ရှင်သခင်ရဲ့သဘောပဲအဲ့လိုမျိုးပေါ့နော်ဟောဒါတွေကဟိုတုန်းကတော့ဒီလိုမျိုးတွေရှိတယ်ဒီကျွံဆက်ဆက်ကိုမျိုးဆက်တစ်ခုလုံးကိုအုပ်ချုပ်တာပေါ့အဲ့ဒီတည်းပဲအခုကိုကကျွံဖြစ်နေတဲ့ဆိုရင်ကိုသားသမီးလည်းဒီရှင်သခင်ရဲ့ကျွံပဲကျွံစင်းရင်နဲ့မှဝင်သွားတာအဲကြောင့်ဒီကျွံဖြစ်သွားရင်ထွက်မရအောင်ဆိုတာအဲ့ဒါမျိုးပြောတာထွက်လို့မရအဲ့ဒီအတိုင်းအတိုင်းသူကသူဘလောက်ပဲစမ်းတောင်းအောင်စူးစမ်းခြင်းနဲ့ပြောပြောဘလောက်ပဲပညာရေးသင်ဆေးခြင်းနဲ့ပြောပြောဒီအရှင်သခင်ရဲ့သဘောပဲအဲ့ဒီလိုအဲ့ဒီလိုနဲ့ဟောစာလေးဖြစ်ခဲ့ဘူးတယ်အဲ့ဒီကျွံအဆက်ဆက်မွေးလာမွေးလာတဲ့ခါမှာအဲ့လိုကျွံတွေကများတာကိုကတတိတွေကကျွံတွေကများတဲ့ခါကျတော့အမှကျွံစင်းရင်နေရှိတယ်ပေါ့ကျွံစင်းနေရှိပြီးတော့မှနောက်ကလေးလေးတယောက်မွေးတယ်ဆိုတော့အဲအဲ့ဒီမွေးတဲ့ကလေးလေးတယောက်ခေါ်လိုက်စမ်းခေါ်ပြီးတော့မှအဲစရင်ပြုစုလိုက်တဲ့ခါမှာအဲ့ဒီကျွန်ကလေးကအယောက်100မြောက်တိတိဖြစ်နေတာယာပြည့်လေးပေါ့မောင်ယာပြည့်လေးပေါ့အဲ့နဲ့သူ့နာမည်ကလည်းအဲ့လိုနေမောင်ယာပြည့်လေးတို့ယာပြည့်လေးလို့ပေးပြီးတော့မှသူ့ကိုတော့ဒီအထူးအနေနဲ့ယာပြည့်ကောင်လေးဖြစ်တဲ့အတွက်သူ့ကိုတော့ပို့ပြီးတော့မှဦးစားပေးတယ်ဆိုပြီးတော့မှဒီကျွန်နေနဲ့တန်းတူမထားဘဲနဲ့အဆင့်တန်းမြင့်မြင့်ထားတာပေါ့နော်သူ့သူ့တရားပြည့်အမှတ်တရလေးနဲ့အဲ့ဒီတရားပြည့်အမှတ်တရလေးနဲ့အဆင့်တန်းမြင့်မြင့်ထားတော့ဒီကောင်ကတောက်ရတဲ့အဲအတော့စားတွေနဲ့ဗောကြော့နေရတာပေါ့ကွာကျွန်ထဲမှာမှဆရာကြီးဖြစ်နေတာပေါ့အဲ့လိုမျိုးသူ့အထူး special promotion နဲ့သူ့ထားထားပေးတယ်အဲနောက်တော့ဒီကောင်တည့်ရက်မှာအဲ့လိုအပြောအပါလွန်အမှုလွန်ပြီးတော့မှသူများဒုက္ခပေးလိုက်တာအဝတ်စားတော့မကြံအောင်လေအဝတ်စားတော့မကြံအောင်နော်သူအိမ်လည်းမပြန်ရဲဘူးအိမ်လည်းမပြန်ရဲဘူးသူ့ရဲ့အရှင်သခင်နဲ့ကြံနာတက်တော့မှဆိုအဲ့နဲ့သူထွက်ပြေးတယ်ထွက်ပြေးပြီးတော့မှတနေရာကိုရောက်သွားတဲ့အခါကျတော့ဟိုခန္ဓာကိုယ်ကအဝိမပါတဲ့အခါကျသူလူတော့တည်းမဝင်ရဲဘူးဝင်ရဲတဲ့အခါမှာသူကအဲ့လိုဒီတိရွက်တွေငပြောဖက်တွေပါညာတွေယူဖုံးပြီးတော့မှသူအဲ့လိုမျိုးရှောက်သွားရှောက်သွားပြီးတော့မှအဲ့မှာဟိုတွေ့တဲ့ဒေသခံလူတွေကသူ့ကိုအထူးဆန်းသဖွယ်ကြည်ကြတဲ့အခါမှာသူကခက်တီတီနဲ့ရှီတော့တာပဲမထူးတော့ပါဘူးဆိုပြီးတော့မှဟိုအဝိစားတွေကိုတတ်မှတ်နေတော့ဘာထူးတော့မအောင်အမှန်ကသူ့ကိုသူကဒုက္ခတဲ့နော်ဒုက္ခနဲ့ရောက်လာတာနော်အဲ့ဒါနဲ့သူကလောဘကိုအများကြီးချူးချန်ထားတယ်ပေါ့နောက်ဆုံးမှာသူ့အဝိဇ္ဇာတော့မှသူမဝိတော့ဘူးဆိုပြီးတော့ဟာအမှကြည်ညိုလိုက်ကြတာလေအဲ့ဒါနဲ့ तू ကဘာသာရေးဂိုင်းကောင်းဆောင်တယောက်ဖြစ်သွားတယ်နော်ဘာသာရေးဂိုင်းကောင်းဆောင်တယောက်ဖြစ်သွားတာအဲ့ဒါမြတ်စွာဘုရားနဲ့ခစ်ပြိုင်နေပဲခစ်ပြိုင်ကောင်းဆောင်နေပဲအဲ့အဲ့ဒီဂျိန်းနေရခုချိန်တောင်ရှိနေသေးတယ် तू အဲ့ဒီ तू ပေါက်တက်ကရလှုပ်လိုက်တဲ့ကိစ္စဟာအခုချိန်ဒီအယူဝါဒတစ်ခုအနေနဲ့ကျင့်စရာအကျင့်တစ်ခုအနေနဲ့ကျန်ခဲ့တာဗျနော်အဲ့ဆိုလေ तू ဟာသူ့အမေကမွေးထားတယ်ဆိုတော့လည်းပဲသူ့အမေမပိုင်ဘူးတဲ့ဒီတိုင်းပဲမဟာကုတ္တုစိတ်ကိုယ်တိုင်ဟာအရှင်သခင်ရှိတယ်မဟာကုတ္တုစိတ်ရဲ့အရှင်သခင်ကဘာလို့လဲဆိုရင်ကာမတဏ္ဍာနော်ကာမတဏ္ဍာကြီးအာယုံဖြစ်လို့တဲ့အတွက်ကာမစိတ်ပဲဖြစ်ရတာဟုတ်ကာမတဏ္ဍာကြီးနေပေတဲမှာကာမတဏ္ဍာရဲ့နေပေတဲမှာမဟာကုတ္တုစိတ်ဖြစ်တဲ့ကာမမဟာကုတ္တုဟာကျွံနေတူတယ်အဲ့တော့အဲ့ဒီမဟာကုတ္တုဟာမွေးလိုက်တဲ့မဟာဝိပတ်စိတ်တမားဟာကျွံမအတိုင်းပဲတိတိကြကြဖြစ်ရမယ်လို့မဆိုလိုဘူးကျွန်မဖြစ်စေခြင်းတဲ့အတိုင်းဖြစ်ရမယ်လို့မဆိုလိုဘူးဟိုးကာမတဏဆိုတဲ့အရှင်သခင်ကဖြစ်စေခြင်းတဲ့အတိုင်းပဲဖြစ်ရမယ်အဲ့ဒီတော့ကာမတဏဟာသူ့ရဲ့အာယုံနဲ့ပတ်သက်တဲ့ကာမဝဆရာစိတ်ဟာသူ့အာယုံပြုနိုင်စမ်းရှိတဲ့ဒီ ဘယ်လိုပြောမအောင်ကာမဧကံကိုသာသူအာယုံပြုစေတော့တယ်ပေါ့နော်အထက်ကမဟာကုတ်တွေအဲပြဉ္ညာတွေအဲ့အရာတွေကိုအာယုံပေးမပြုတော့ဘူးလို့သူကဒီလိုမျိုးဆိုလို့ရှင်တယ်သဘောပေါက်လားသဘောပေါက်မယ်လို့ထင်တယ်နော်အဲ့တော့သူကဥပမာနဲ့ပြောပါဆိုရင်အရှင်သခင်ရဲ့ကျွန်မရဲ့ကျွန်မရဲ့ဒါအရှင်သခင်ကိုအရာကောက်မယ်ဆိုရင်ကာမတဏ္ဏကျွန်မသည်မဟာကုတ်တို့ကျွန်မဤသားသည်မဟာဝိပတ်အဲအာဟိကုတလဝိပတ်ဒါသူတို့တွေဟာဟိုမာကုသိုလ်စိတ်နဲ့အလားတူဖြစ်သင့်ပါရဲ့နဲ့မဖြစ်ရချင်းအကြောင်းမှာအရှင်သခင်အုပ်ဆိုးမှုရှိနေတယ်ပေါ့အရှင်သခင်ရဲ့အရှင်သခင်ရဲ့လက်အောက်မှာပဲရှိနေဟုတ်ပြီအဲ့လိုမျိုးသွားရတယ်နော်လွယ်တော့လွယ်ပါတယ်သူအခက်ကြီးတော့မဟုတ်ပါဘူးထို့ကြောင့်ကာမဝဇ္ဇဝိဘတ်တိကာမဝဇ္ဇကုသိုလ်ဤအာယုံပြုရာဖြစ်တော့ပြဉ္ညာစသောတရားကိုအာယုံမပြုနိုင်ပဲကာမတဏှာဤအာယုံပြုရာဖြစ်သောကာမတရားပရိဒ္ဓတရားကိုသာအာယုံပြုနိုင်၏တဲ့နော်ဝိသေသကစိတ္တိတ်များအထူးပြုပုံမှာတဲ့အင်းဒါလေးတွေကပြီးငါအပြီးမှာတော့ငါတော့ပိုရှင်းသွားမှာပေါ့အချို့သောစိတ်မှာရှင်၍အချို့သောစိတ်မှာမရှင်ခြင်းကိုပင်အထူးပြုသည်ဟုဆိုပါသည်တဲ့ကဲရှင်းကြရောအဲ့ဒါနော်လောကုတ္တရာစိတ်၌ဝိတက်ဝိစာဒပိတိဒုက္ခစံစေတသိက်တရားများအထူးပြုပုံနဲ့တူတူဖတ်ကြည့်အောင်လေဝိတက်သည်ပထမစံ
ရှင်၍ဒုတိယစံစသည်တိုင်း
မရှင်ဤသို့ရှင်မရှင်အားဖြင့်ပထမစံမှသည်ဒုတိယစံစသည်ကိုထူးရှားအောင်ပြုသည်တနားလည်းမလားနားလည်းပါတယ်နော်ပထမဇံမှာရှင်တယ်ဒုတိယဇံမှာမရှင်ဘူးရှင်မရှင်အားဖြင့်ပထမဇံမှာသည်ဒုတိယဇံစသည်ကိုထူးခြားအောင်ပြုသည်ဒါဝိတက်ကိုကောက်ထားတာနော်ဝိစာရသည
်
ပထမဇံဒုတိယဇံ၌သာရှင်၍တတိယဇံစသည်၌မရှင်သောကြောင့်ပထမဒုတိယဇံနှင့်တတိယဇံစသည်ကိုထူးခြားအောင်ပြုသည်နားလည်လားနားလည်ခဲ့ပါရဲ့နော်ဟုတ်ပြီ तू ကသူလဲဒီလွယ်မှာပဲရှင်မရှင်အားဖြင့်ပဲလောက်သွားတာပဲနော်ပိတိသည
်
ပထမဒုတိယတတိယဇံ၌သာရှင်၍စတုထ္ထပဉ္စမဇံတို့၌မရှင်သဖြင့်အထူးပြုသည်ဒုက္ခဝေဒနာစေတသိက်သည်ပထမဒုတိယတတိယစတုထ္ထဇံတို့၌သာရှင်၍ပဉ္စမဇံ၌မရှင်သဖြင့်အထူးပြုသည်တဲ့ဆိုတော့ तू ကရှင်မရှင်အားဖြင့်ပဲအကုန်ကိုကျုံတိမ့်ကျုံပြီးကောက်သွားလိုက်တော့တယ်နော်သူရှင်နေတဲ့လောက်ကြီးလိုက်ယူတာပေါ့မဟာကုတ်စိတ်မဇ္ဈိမစိတ်အမိယပုံနဲ့မဇ္ဈိမဆိုအလယ်ပေါ့နော်ကာမဝဇ္ဇရာစိတ်လောကုတ္တရာစိတ်တို့ဤအလယ်၌ဖြစ်သောကြောင့်မဟာကုတ်စိတ်သည်မဇ္ဈိမမြည်ဤရှင်းနေတာပဲနော်ဒီဆက်ရှင်းနေရတော့မရှိတော့ကာမရူပအရူပကိုမသွားဘဲနဲ့ကာမမဟာကုတ်လောကုတ္တရာလို့သုံးခုယူလိုက်မယ်ဆိုရင်မဟာကုတ်ကအလေရအလေဆိုတာကိုမဇ္ဈိမနော
်
မဟာကုတ်စိတ်၌ဝိတက်ဝိสารာပီတိဒုက္ခသင်္ခါရ၄ပါးတို့အထူးပြုပုံနဲ့အပ္ပမိညာတွေကအထူးပြုပုံကောင်းစဉ်ကိုသိချဖတ်နော်မဟာကုတ်စိတ်မှာဝိတက်ဝိสารာပီတိဒုက္ခသင်္ခါရ၄ပါးတို့အထူးပြုပုံနဲ့အပ္ပမိညာတွေကအထူးပြုပုံနဲ့ဝိတက်စသည်အထူးပြုပုံမှာအထက်ကအတိုင်းပင်အမှတ်လေးတဲ့ဆိုတော့ဝိတက်ဝိစာဒပိတိဒုက္ခဟာအပေါ်ကအတိုင်းပဲလောကုတ္တရာစိတ်ရှင်မှာပြခဲ့တဲ့အတိုင်းပဲနော်ဒီတိုင်းပဲအထူးပြုမယ်အစဉ်ပါပဲကြံမလဲအပ္ပမညာပဲကြံပါပေါ့နော်အပ္ပမညာတွေသည်မဟာကုတ်ပထမဒုတိယတတိယစတုထ္ထဇံတို့၌သာရှင်၍ပဉ္စမဇံ၌မရှင်ဤသို့ရှင်မရှင်သောအားဖြင့်အထူးပြု၏ပြီးညာပဲထတာတော့မဟုတ်လွှဲပါတယ်ကာမဒေါပနာစိတ်၌ဝိရတိ၃ပါအပ္ပမိညာတွေဉဏ်ပီတိတို့အထူးပြုပုံဝိရတိ၃ပါသည်ကာမဝဇ္ဇရာကုသိုလ
်၈ခု၌ရှင်ဝိပက္ခရိယာတို့၌
မရှင်သောအားဖြင့်အထူးပြု၏အပ္ပမိညာတွေသည
်
ကာမဝဇ္ဇရာကုသိုလ်ကရိယာ၌သာရှင်၍ဝိပတ်၌မရှင်ဤသို့ရှင်မရှင်အားဖြင့်အထူးပြု၏ဉာဏ်သည်၁၂ပါးသောညာနာတံပယုတ်မှသာရှင်၍၁၂ပါးသောညာနာဝိပယုတ်၌မရှင်ဤသို့ရှင်မရှင်အားဖြင့်အထူးပြု၏ပီတိသည်သောမနတမှသာရှင်၍ဥပေက္ခာ၌မရှင် ဤသောတမနတတဟာကိုဤသောတမနတတဟာကိုစိတ်မှာဥက္ခာတဟာကိုစိတ်ကိုရှင်မရှင်သောအာဖြင့်အထူးပြု၏သင်္ကဟာဤစေတသိက်ရှင်ပုံကိုကြည်အောင်ကြည်ပါကြည်ပါတဲ့တို့ကတော့တော့ကဲဆက်ပြောပြမယ်မင်းတို့အဲ့ဒီဟိုမိကုန်းဟောင်းနေလို့တုန်းကဝိသေသကတွေကဒီလိုမရှင်းလင်းနေဘူးမဟုတ်ဘူးလားရှုပ်နေတာပဲเนาะတကယ်တမ်းတော့ဒီမှာလာရှုပ်ရမယ့်ဟာကိုဒီမှာကြောက်ရှင်းရနေတာပဲဒီမှာရှင်းပြီးတော့မှအဲ့ဒီဟိုဆက်မကြီးတို့ရေးထားတဲ့ဟာတွေကရှုပ်ပြီးတော့မှဝိသေသကတွေမှတ်လိုက်ရတာဒီမှာကတော့ရှင်းမရှင်းတဲ့တစ်ခုကလေးပဲသွားလိုက်တယ်အေးကြောပဲအဲ့လိုရင်းကတော့ဒါပါပဲသူကသူအဲ့တခြားဟာတွေနဲ့အဲ့ဒီတုန်းကလှုပ်ရတာကြီးอ่ะအဆင်မပြေဘူးဆရာမကြိုက်ဘူးမကြိုက်ပေမဲ့လည်းသူ့လေပင်မှာသူ့တို့ပြထန်လာတဲ့ဟာလေးပဲကြည်ရတာဆိုတော့ဒါဆိုလို့ရှိရင်လွယ်လွယ်ကလေးဒီမှာဝိသေသကလေးเนาะအဲ့တော့အဲ့ဒီဟိုဟိုမှာတကယ်လို့မေးခဲ့လို့ချင်းဝိသေသကစေတသိက်များကိုပေါ်ပြပါဒီလောက်ပဲမေးမှာအတ္တိကကျော်ဆင့်ကြရင်တော့ဒါတွေကမေးလိမ့်မယ်ဘလို့မြ мян ထူချအောင်ပြုလုပ်တယ်လဲဆိုနောက်ဟိုမှာထူအောင်ပြုလုပ်ပုံနေနည်းနည်းပါးပါးတော့မေးခဲ့ပါတယ်ဒါပေမဲ့အဖြေတွေကဒီလိုမရိုးရှင်းနေဘူးလေနော်အများကြီးလျှောက်ပြီးတော့မှမှတ်နေရတာအဲသူတို့တွေချုပ်ပွေထားတိုင်းဟုတ်သလားဆိုတော့လေအဲ့လိုကြီးလည်းမဟုတ်နေဘူးမဟုတ်နေဘူးဟိုချောက်ပြီးတော့ကောက်ရင်တော့ရတာပေါ့ကွာပတ်ပြီးတော့မှကောက်ရင်တော့အဲ့ဒါအပိဓမ္မာသဘောဆိုတာကတော့ဒီလိုပါပဲကဲလင်ကာတဲ့တသပိတုဇံအင်စုနခုပမေညာဝိရတိညာနာပေါင်းစေဝမัจจဝိတိတာကဲဝိတိတကစိတ္တိအဲ့ဒါတသပိတုဇံအင်စုဆိုတော့ဝိတဝိသတာပိတိဒုက္ခကဆိုင်ကအစုတည်းနော်နခုကအပမေညာအပမေညာရေဆိုတော့ကုရဏမုဒိတာရဲ့1 2 3 4 6ခုဖြစ်ရသွားပြီပေါ့နော်ဝိရဒိယ3ညာနာက1ဆိုတော့4 30ဟောတသပိတုဇံအင်စုနခုပမေညာဝိရဒိညာနာပေါင်းစေဝါမှတ်ကြဝိတိတာဟိုဒါလေးကိုငါတို့ကဒီတိကာကျော်ထဲမှာတွေ့ပြင်မယ်ဒါလေးကိုယူထားပြီးပြိတိမသင်ထည့်သုံးလို့ရမယ်နော်ထည့်သုံးလို့ချင်းဟိုလိုက်မှတ်တဲ့လူကအရင်လွယ်သွားလိမ့်မယ်ဒါလေးတစ်ချက်မှတ်ခဲနော်မခဲဆိုတာကိုကိုကအပိဓိမာတမယောပြန်သင်ပေးပြီဆိုလို့ရှင်ကျူသုံးနိုင်အောင်လို့ပြောတာပါကောင်းတာဟုတ်တိုးတိုးလေးနဲ့လှတယ်မမလည်းမမိလွယ်တယ်ဆိုလို့လည်းကောင်းတယ်ကဲအာဂုတုစိတ်တွေကိုသင်္ခါနီးကြည့်မယ်တဲ့အမှတ်ရပင်စမအသင်္ခါရိကစိတ်ဒောသမှုပရိကတံပြောအသင်္ခါရိကစိတ်၌ဣဒ္ဓာမင်းစရိယာကိုကိုသာစေတသိက်တို့သည်အာယုံပြသောကြောင့်အတူတကွမရှင်ပဲအတိအသီးသာရှင်ကြကုန်၏၎င်းပင်စမမြောက်ဒောသမှုအသင်္ခါရိကစိတ်၌အများဆုံးအားဖြင့်ပီတိကျင်သောအညတမန်စေတသိက်ဆန်းနှင့်မောဟစတုက၄ပါဒောသစတုက၄ပါကောင်း20ပါးတို့၌ရှင်၏အမြဲတမ်းအားဖြင့်ဆိုတော့ဒါကသူကအများဆုံးအားဖြင့်ပေါ့နော်အများအားဖြင့်ရှင်နိုင်တယ်အများအားဖြင့်ဆိုရင်20ရှင်ပဲအမြဲတမ်းအားဖြင့်ဣဒ္ဓမစ္စရိယကုကုစကျင်တော်18ပါးရှင်၏သူတို့ကအာနိယတဖြစ်တဲ့အတွက်လေနော်ဣဒ္ဓမစ္စရိယကုကုစ18ပါးအဲ့ဒီ3ခုကျင်လိုက်လို့ရှိရင်18ပါးတပြိုင်တည်းဆိုရင်ဟို3ပါးထဲကတဘာဘာကြိုက်တဲ့ဟာပြန်ထက်မနာလိုကိုက်ဆိုရင်ဣဒ္ဓထက်ဝန်တိုကိုက်ဆိုမစ္စတီးယားထက်အနန္တရာကိုက်ဆိုကုကုစထက်18ပါးကတော့တပြိုင်တည်းရှင်နိုင်တယ်အများဆုံး20ပါးရှင်နိုင်တော့လေ20ပါးလုံးကတော့ဘယ်တော့မှတပြိုင်တည်းရှင်မှာမဟုတ်ဘူးဟိုသူကအာယုန်နေမတူကြဘူးဣဒ္ဓမစ္စတီးယားကုကုစကနော်ဣဒ္ဓရှင်ရင်ကျန်တဲ့နှစ်ခုမရှင်ဘူးတခုရှင်ကျန်တဲ့နှစ်ခုမရှင်ရဘူးဆိုတော့သူဟာဟို18ပါးသာရှင်လိမ့်မယ်အဲ့18ပါးထဲမှာမှတကယ်ပြမနာလိုခိုက်ပါလာရင်ဣဒ္ဓထက်ဝန်တိုခိုက်ပါလာရင်မစ္စတီးယားခက်အဲနောင်နာရခိုက်ဆိုရင်ကိုကုဇထက်တပြိုင်တက်ကတပြိုင်နဲ့အရှင်နိုင်ဆုံးကတော့ဒီ18ပါးပဲတပြိုင်နဲ့ရှင်နိုင်တယ်အဲ့ဒါဆိုလို့ရှင်မယ်အတီးတီးရှင်သောစေတသိက်ပါလင်အများဆုံးအမြဲတမ်းတပြိုင်နဲ့ခွဲနိုင်သည်တဲ့နော်ဝိသိကိစ္စတံပြုတ်စိတ်၌အဓိမောက္ခမရှင်နိုင်တဲ့အဓိမောက္ခကအာယုံကိုဆုံးဖြတ်ခြင်းလက္ခဏာဝိသိကိစ္စကအာယုံကိုမဆုံးဖြတ်နိုင်ပဲနှလုံးနှစ်ခွာလို့ပြောရမလားနှစ်ခွာလို့ပြောရမလားမသိဘူးနော်ဒီသူရေးထားတဲ့နှစ်ခွာပေါ့နှလုံးနှစ်ခွာဖြစ်ခြင်းလက္ခဏာတဲ့ဤသို့လက္ခဏာသဘောစံကျင်နေ၍မရှင်အဲ့တော့လက္ခဏာအားဖြင့်ဆိုရင်အဒီမောက္ခသည်ဆုံးဖြတ်ခြင်းလက္ခဏာဝိသိကိစ္စသည်မဆုံးဖြတ်နိုင်ခြင်းလက္ခဏာလက္ခဏာချင်းကွဲပြားလို့မရှင်ဟုတ်ပြီနော်အဲ့တော့ ကဲပြီငါတို့ကမေခွန်းနဲ့တိုးပြီဆိုတော့တေချာလဲအတ္တိကအတိုင်းမမတ်ထားရင်တို့ဘယ်လိုဖြစ်မိမလဲဆိုလို့ချင်းအတ္တိမောက္ခသည်အာယုံကိုဆုံးဖြတ်ချက်ချသည်ဝိစီကိစ္စသည်မဆုံးဖြတ်နိုင်သောကြောင့်လို့တို့ဒီလောက်ပဲလုံနိုင်လိမ့်မယ်နော်တိကကျော်အတိုင်းဆိုရင်တော့ဘာဖြစ်သွားလဲဆိုရင်လက္ခဏာသဘောစန့်ကျင်သောကြောင့်ဆိုပြီးမှထပ်ထည့်ထားလိုက်တယ်ဟုတ်ပြီလားလက္ခဏာသဘောစန့်ကျင်သောကြောင့်မရှင်ဇက်သဘောမတူသောကြောင့်မရှင်အာယုံပြားသောကြောင့်မရှင်ဒါမျိုးလေးတွေ့ရတာပေါ့နော်အဲ့ဒါလေးသတိထားမယ်အဲ့ဒီမှာခါကျတော့လက္ခဏာဆန့်ကျင်နေတယ်လက္ခဏာဆန့်ကျင်နေတယ်မရှင်ဘူးတဲ့တပ်ပါကုသလတာရဏစီတသိက်အာကုသိုလ်စိတ်အာလုံးနဲ့အမြဲဆက်ဆံသည့်စေတသိက်မောစတုတ်သူလေမှာဟပါရင်ပါလိမ့်မယ်အပေါ်မှာဒေါသစတုတ်ကတွေပါထည့်ရအောင်မပါဘူးလားမသိပါဘူးမောစတုတ်လေးပါမောဟာအာဟိရိကအနုတ္တပဥဒိစ္စတပ်ပါကုသလတာတပ်ပါကုသလယောဂီစေတသိက်ဟောဟုတ်ပါဘာမှမရှင်းထားပါဘူးနော်တပ်ပါကုသလယောဂီစေတသိက်အာကုသိုလ်စိတ်အာလုံးနိုင်ရှင်သောစေတသိက်၁၄ပါမောစတုတ်လေးပါစန္ဒပီတိအတ္တိမောက္ခကျင်သောအညတမန်စေတသိက်၁၀ပါဟောလွယ်လွယ်လေးကိုသူလို့ထားပါတယ်နော်ဟုတ်လားတို့တော့ငါတို့ဝီဝီတွေပါထားလုံနေတာနော်အဲသူလို့ထားရှင်းနေရစန္ဒပီတီဒီမောကကျင်တော့အညာတမန်စီတသိ10ပါမောစတုတ်4ပါစတဲ့နှစ်ခုပဲမှတ်တယ်ကောင်းတာဟာနော်နှစ်ခုပဲမှတ်တို့တော့ငါဘယ်လိုမှတ်အောင်အဲတပတ်စိတ်တက9ပါပကိန်းထဲမှာဝီဝီဝီဆိုပြီးလှုပ်ပြီးမှမောစတုတ်ဆိုနော်3ဖြက်လောက်ပြီးရတယ်ဒီမှာတော့2ဖြက်ပဲသွားတယ်ကောင်းတယ်ဒီဟာပိုကောင်းတယ်နော်စန္ဒပီတိဒီမောကကျင်သောအညတမန်စေတသိက်၁၀ပါမောစတုတ်လိုပါဟုတ်ပြီအာဟိပတိတန်တိအစုံ
အာဟိတုကပတိတန်တိယုကလ
ယုကလလာမထည့်လည်းရတယ်ယုကဆိုလည်းရတယ်ယုကလလည်းရအစုံပေါ့နော်အာဟိပတိတန်တိအစုံနဲ့ကုသလဝိပတန်တိရဏစိတ်တိကာမတုကတိဘုံ၌ဖြစ်သောအာဟိပတိတန်တိစိတ်ဖြစ်၏ဟုတ်လားကုသလဝိပဥပေက္ခတန်နာစိတ်သည်ကာမတုကတိဘုံ၌ဖြစ်သောအဟိပရိတန်ဒီစိတ်ဖြစ်၏ဘာထုကြည့်ကြအောင်ဟာ
ဥပေက္ခမ
ကုသလ
မဟုတ်တန်တိရဏပရိတန်ဒီကဥပေက္ခပဲတက်မှာလေဥပေက္ခပဲတက်မှာဘာလို့နှစ်ခုလုံးအတူနေအောင်ကာမတုကတိနဲ့လည်းတူနေတယ်ဟောအပေါ်မှာတ
တ္တိရ
ဏအဲ့လေတတ္တိရဏပဲလေညီ
တတ္တိရဏရှင်ဥပိ္ပခပါတာနဲ့မပ
ါဘူးမဆိုင်ဘူးနီ तू ကပရိသဏီစိတ်ကဥဟောပါပဲဖြစ်ရမှာလေအဲဥတီပဲဖြစ်ရမှာလေသူစဉ်နှစ်ခုလုံးကတူနေတယ်တူနေဆိုရင်ကွက်ကိုပြင်ရမှာပေါ့
မကြောင်တ
ဲ့အာကုဒလဝိပန်ဖြစ်လိမ့်မယ်နော်အာကုဒလဝိပတ်တတ္တိရဏစိတ်ဒီဒီမှာကျတော့သောတိရှိလို့အောက်ကဟာတော့ကုဒလဝိပတ်ဖြစ်နိုင်တယ်အပေါ်ဟာအာကုဒလဖြစ်ပြီးတော့မှအပေဘုံ၌ဖြစ်တော့အာဟိပရိသဏီစိတ်ဒီလိုပဲလာလိမ့်မယ်လို့ထင်ပါတယ်
ကမ္မတုတ
ိကြီးပြေနှစ်ခုလုံးလဲကမ္မတုကတိနှစ်ခုလုံးကလဲကုသလဝိပတ်အဲ့လိုလာနေရလေနော်တခုကအထည့်ပြီးတော့မှအပေါ်ဟာကိုအထည့်ပေးရမယ်ဘာလို့လဲဆိုတော့ဒီအောက်မှာလဲဟိုတွေကမရှိတော့ဘူးလေအဲ့ဒီရဲ့ပြိတန်နေကြောင်းမပါလာတော့စေတသိက်ပိုင်းပြည့်ရည်နော်ဆိုလို့ရှိရင်အပေါ်ဟာကိုအာကုသလဝိပတ်တန်တီရဏဘာကြောင့်လဲဆိုအာကုသလဝိပတ်ထဲမှာတန်တီရဏကဒီတစ်ပါးပဲရှိတာဟုတ်ဘူးလားအောက်မှာကျတော့ဥပိ္ပခာအထူးထည့်တာဒါသောတိရှိနေသေးရဲ့လေအာဟိကုသလဝိပတ်မှာသောတိရှိနေသေးရဲ့မြင်လို့ရလား
ရ
ပါတယ်သူကလွယ်လွယ်လေးအဲဆိုရင်ကာမဒုက္ခတိ၌ရင်ဖြစ်ရမယ်ပေါ့သုံးမဟုတ်နော်အပေဘုံ၌ဖြစ်သောဆိုရင်လည်းရမယ်ဒုက္ခတိ၌ဆိုရင်လည်းရနိုင်မယ်ဒုက္ခတိဆိုရင်ကာမမှာပဲရှိတာကွာဟုတ်လားနော်အပေဘုံ၌ဖြစ်သောမှန်ပါရဲ့နော်ကာမဒုက္ခတိဆိုရင်ရူပဒုက္ခတိတွေထပ်ခွင့်ပြအောင်မယ်ကောင်းဒီစာကြည့်ကြဟေးဒီစာကြည့်ကြကြည့်အပ်ဆိုရင်အာဂုတလဝိပတ်တန်တေရဏစိတ်သည်အပေပုံ၌ဖြစ်သောအာဟိပရိတန်တေစိတ်ဖြစ်၏ကုတလဝိပတ်ဥပိ္ခာတန်တေရဏစိတ်သည်ကာမတုကတိပုံ၌ဖြစ်သောအာဟိပရိတန်တေစိတ်ဖြစ်၏ဟုတ်ပြီနော်အဲ့လိုဆိုမှသူကရှင်းမယ်မဟုတ်လားနော်အဲ့လိုဆိုမှရှင်းမယ်ဟုတ်ပြီရတယ် तू ကဘယ်လိုပဲညညွန်းညညွန်းအဓိကငါတို့ရှင်းဖို့ပဲလို့နေမနောတ္တပိသဝိညာဏတ္တနှင့်မနောဝိညာဏတ္တတို့၏ထူရှားမှု တိဂံမြဖြစ်သောဓာတ်တဘောသည်မနောဓာတ်မြီဤမနောဓာတ်ထအသင့်အသင့်ထူသောအဖြင့်တိခြင်းသည်ပင်စဝိညာဏဓာတ်မြီဤအထူးသဖြင့်တိခြင်းကိစ္စနှင့်ရှင်သောဓာတ်တဘောသည်မနောဝိညာဏဓာတ်မြီဤဒါလေးတည်းကိုနားလည်ဖို့ပဲလိုတယ်နော်မနောဓာတ်တိဂံမြပင်စဝိညာဏဓာတ်ကကျတော့မနောဓာတ်ထအတင်းတင်းနည်းနည်းပါးပါးပေါ့အဲနည်းနည်းပါးပါးထူပြီးတည်တယ်ပေါ့အတင်းတင်းထူပြီးတော့တည်တယ်ပင်စဝဉာဏတက်ကပါလေရောသကုဝဉာဏတက်သောတာဝဉာဏတက်ဟုတ်ပြီနော်အင်းမိကုန်မယ်နော်သကုဝဉာဏတက်သောတာဝဉာဏတက်ကာနဝဉာဏတက်ဇိဝဝဉာဏတက်ကာယဝဉာဏတက်အပေါင်းပင်စဝဉာဏတက်၅ပါးအဲ့လိုသွားအဲတံပရိဆိုင်တွေပိစရတာဝဇန်1ပေါင်းမနောဓာတ်3ပါးကျင်းတဲ့ဟာတွေကမနောဝိညာဏဓာတ်ပေါ့နော်ဘယ်လောက်ကျင်းတော့73ပါးနှုတ်လိုက်ရတာဟုတ်လား
86
မနောဝိညာဉ်မနောဝိညာဏဓာတ်မနော86ဟုတ်တယ်လေ89ထဲမှာရှားရမှာဟုတ်နော်90အဲ့ဒါကမနောဝိညာဏဓာတ်မြည်ဤဆိုတော့မနောဝိညာဏဓာတ်ဒီပိစဝိညာဏဓာတ်ထက်ပို့ပြီးတော့မှတည်ခြင်းကိစ္စနဲ့ရှင်တယ်ဟိုပင်စဝဉာဏတက်သည်မနောဓာတ်အတင်းတင်းထူသောအဖြင့်သိခြင်းကိစ္စရှိတယ်ပေါ့နော်။ဒါတို့ရဲ့အထူးလေးတွေဒီလိုအထူးလေးတွေကရမ်းမေးလို့ကောင်းတယ်ဒီကသင်္ခါနီကိုအစင်ထားပုံနဲ့နိယတယောဂီစေတသိက်အရှင်များသောကြောင့်လောကုတ္တရာသင်္ခါနီကိုရှေးဥစွာဆို၏တဲ့ကောင်းပါကွာနော်။သင်္ခါနီကိုကြည့်လို့ချင်းလောကုတ္တရာသင်္ခါနီကတို့အစကြည့်ရတာဟုတ်အရင်မှတ်ရနော်ဒါလေးအမှတ်ထားရမယ်ဟာလေးဘာကြောင့်လောကုတ္တရာကိုအရင်ဆိုတယ်လဲဆိုလို့ချင်းနိယတယောဂီစေတသိက်အရှင်များတယ်တဲ့မာကုစိတ်နဲ့နိယတယောဂီစေတသိက်အရှင်တူတော်လဲအယုတ်အလက်အစဉ်အားလျော်စွာလောကုတ်သင်္ခါနီကိုရှေးဥစွာဆိုရ၏တဲ့မာကုနဲ့သူနဲ့ဟာတူနေတယ်ဆိုလို့ရှိရင်တူတယ်ဆိုလို့ရှိရင်ဘောဆိုလို့ရှိရင်အယုတ်အားဖြင့်အလက်အားဖြင့်ခွဲမယ်ဆိုလို့ရှိရင်လောကုတ္တရာကမျက်နေတာဟုတ်လောကုတ္တရာမျက်နေတဲ့အဖြစ်အတွက်ရှေးဥစွာဆိုတယ်တဲ့အယုတ်လက်အစင်အားလျော့စွာရှေးဥစွာဆိုတင်တယ်ပေါ့နားလည်လားသူနားလည်နော်နားလည်သူမေခွန်းနေနဲ့ဘယ်လိုထွက်လာမလဲဆိုရင်သင်္ခါနီကိုပြတဲ့အခါမှာအဘဲကြောင့်လောကုတ္တရာနီးကိုရှေးဥစွာပြရတဲ့နီးပေါ့အဲ့လိုထွက်လာမှာဒီအမေခွန်းကသဘောပေါက်မယ်နော်ရှေးတိတ်ပိုင်းသင်္ခါနီ၌အဘဲကြောင့်လောကုတ္တရာသင်္ခါနီကိုရှေးဥစွာဆိုရတဲ့နီးတရှက်နော်မဂ္ဂုသိနဲ့နိဒာယောဂီစေတသိက်အတူရှင်ပါလေရအဖေကြောင့်လောကုတ္တရာကိုသာရှေးဥစွာဆိုရသည်နီးပေါ့နော်အဲ့ဆိုလို့ရှင်အဲလောကုတ္တရာကိုရှေးဥစွာဆိုတာမှာနိဒာယောဂီစေတသိက်အရှင်များသောကြောင့်ရှေးဥစွာဆိုတယ်မဂ္ဂုနဲ့တူနေရဲ့အတန်းနဲ့ဆိုလို့ရှင်ရင်အယုတ်အလက်အမျက်အားဖြင့်ခွဲမယ်ဆိုလို့ရှင်ရင်မြတ်တာကိုပဲအရင်ဆုံးပြမှာဒီမှာစသည်လို့အယုတ်အလက်အစင်အားလျော်စွာလို့ပြောထားတာဟုတ်နော်အယုတ်အလက်အမျက်အဲ့လိုခွဲခြားလိုက်မယ်ဆိုလို့ရှိရင်လောကုတ္တရာဟာအမျက်ဆုံးဖြစ်တဲ့အတွက်သူ့ကိုပဲရှေးဥစွာပြတော့မယ်ပေါ့အဲ့တော့မဟာကုတ်နဲ့လောကုတ္တရာနဲ့ကရှင်မနာချင်းတူနေတာပဲမဟာကုတ်အရင်ပြပါလားဆိုလို့ရှိရင်လောကုတ္တရာကိုနောက်မှပြမယ်ဆိုရင်လောကုတ္တရာနှိမ့်တယ်လို့ဖြစ်သွားမှာပေါ့နှစ်ခုရှင်လာပြီဆိုရင်တော့လောကုတ္တရာရင်ပြမယ်ပေါ့အဲ့လိုမျိုးဟုတ်ပြီနော်အာဟုသောသေးစနှစ်ပါးဒီအာဟိစိတ်ထက်ရုပ်တော်လဲစေတသိက်အရှင်များသောကြောင့်အာဂုတ္တစိတ်တင်္ဂဟာနီးကိုရှေးဥစွာမိန့်ဆိုရ၏တဲ့အာဂုတ္တစိတ်ဆက်နှစ်ပါးဟာဟိုအာဟိစိတ်နဲ့ဆိုင်တော့ဟုတ်ပါတယ်တကယ်ကြီးပဲရုပ်ပါတယ်သူကတော့မကောင်းမှမကောင်းတာဟုတ်အာဟိကဝိပဿစိတ်တည်းယူအဲဒါမှလည်းသူတို့နှစ်ခုဘာကြောင့်အာဂုတ္တအရင်ပြလဲဆိုလို့ချင်းအာဂုတ္တစိတ်ဒီမှာစေတသိက်အရှင်များတယ်တဲ့နော်ဘာလို့ဆိုအာဂုတ္တတွေကဟိုအာဂုတ္တလယာတိတွေကဝင်လာတဲ့အရာတွေကပေါင်းရတာဟုတ်အာဟိစိတ်ကျတော့အင်ညတွေကလည်းအပြင်မထွက်လာတော့ဘူးလीအဲ့ကြောင့်စေတသိက်အရှင်များသောကြောင့်အဲ့ဒီအတောပနာ30မှာအာဟုတုကိုအရင်ဆုံးပြလိုက်တယ်။ကာမတောပနာမဟာကုတု၌38ပါးရှင်တော်လဲနိယတယောဂီအနေဖြင့်33ပါးသာရှင်နိုင်၍နောက်ထား၍ဆို၏တဲ့။နောက်ရရေးကြည့်ပါစိတ်နှင့်အညီအမျှပြားသောပွားလာသောစေတသိက်များဒါတို့တို့သိပြီးသားဖတ်ကြည့်အောင်ပဒတိစိတ်ချင်း89စိတ်အကျဲ121ပါး၌ရှင်သောကြောင့်ပဒစီတသိပောင်း89အကျဲ121ပါးဖြစ်လာသည်ဝိတ္တစီတသိသည်စိတ်55ပါး၌ရှင်သောကြောင့်ဝိတ္တစီတသိပောင်း55ပါးဖြစ်လာသည်စီတသိအလုံးပွားอยู่ပါလေတဲ့ကွက်ကိုတွက်လို့ရည်ပေါ့ ဟုတ်ကူလားဝီရိယဆိုရင်ဘယ်လောက်ရှိမလဲ88 130ထင်တယ်ဟဲ့နော်အလောက်လောက်ရှိသွားလိမ့်မယ်စေတသိက်ကိုစေတသိက်ပြန်၍ရှင်သောနီးတဲ့အဲ့ဒါရခက်တယ်ဖတ်တာစေတသိက်၌ရှင်သောစေတသိက်ကိုရှာလို့တော့ပထမဖတ်တာနှင့်ရှင်သောစိတ်ကိုရှာပါစိတ်80ကို120တပါးလုံး၌ရှင်၏ဒုတိယ၎င်း80ကို120တပါးသောစိတ်၌ရှင်သောစေတသိက်ကိုရှာပါစေတသိက်52ပါးလုံးရှင်၏တတိယ၎င်း52ပါးထဲမှဖတ်တာကိုပြန်နှုတ်ပါ50တပါးကျန်၏၎င်းဖတ်တာကျင်သော50တပါးသည်ဖတ်တာနှင့်ရှင်သောစေတသိက်များဖြစ်၏ဒါအလွယ်ဆုံးကိုပြတာ哦တခြားຢာတွေဆိုရင်တို့တော့ခတ်သွားပြီပေါ့နော်တော်တော်ခတ်သွားမယ်အဲဟိုဒီစေတသိက်မှာဘယ်စေတသိက်တွေပြန်ရှင်နိုင်ကြလဲဆိုလို့ရှင်အဲ့ဟာတွေရှားတော့မှာအဲ့လိုမျိုးဆိုသူခတ်တယ်ကွာအဲ့တော့ဒီသူပေးတဲ့ဥပမာကောင်းတယ်ဆိုလို့ချင်းတပါစိတ်တာတာရဏ9ပါးကိုရှားတာတော့အလွယ်ဆုံးဖြစ်လိမ့်မယ်နော်သူနဲ့ရှင်တဲ့50တပါးတွေအကုန်လုံးထည့်အောင်မယ်နော်စိတ်အားလုံးနဲ့ရှင်တော့ပီတိဆိုရင်အလွယ်ပေါ့ပီတိဆိုရင်50တပါးရှင်တယ်လေနော်သောမနစေတဲ့ဟမ်သောမနတတဟာကိုစိတ်50တပါးနဲ့ရှင်တယ်ဆိုတော့အဲ့ဒီ50တပါးမှာရှင်နိုင်တဲ့စေတသိက်တွေပြန်ရှားရအောင်ပါအဲ့50တပါးမှာအများဆုံးရှင်နိုင်တဲ့စေတသိက်တွေလိုက်ရှားရအောင်မယ်အရှာပြီးတော့မှအဲ့ဒီစေတသိက်ဆိုပါတော့38ပါးတွေ့တယ်ဆိုလို့ရှင်အဲ့ဒီ38ပါးတွေကနေပီတိကိုနှုတ်ပီတိကိုနှုတ်လိုက်36ပါးကျန်အဲ့ဒီ36ပါးသည်ပီတိနဲ့ရှင်ကြီးပေါ့အဲ့ဒါကျတော့တော့ဆက်လက်တယ်လို့ခေါ်တယ်အဲ့ဒါပါလေအဲ့ဒါကျတော့ဒီဟိုမှာအများဆုံးသုံးတယ်အဲမန္တလေးမစိုးရင်ဒီကကျော်မှာအများဆုံးသုံးတယ်ခက်တယ်မစိုးရင်ဒီကအောင်ထားတဲ့လူကဒါကိုရည်စရာကြီးလို့ဖြစ်လို့အဲ့လိုကြီးမစိုးရင်ပြီးမှအောင်တဲ့လူကအစိုးရပြီးတမှာကိုထင်လို့မကြည့်တာဟိုသွားတဲ့သွားလာခြင်းမတူဘူးမစိုးရင်ဘီဒီမှာခက်တယ်မစိုးရင်ဒီကခက်တယ်ခက်တာကိုပဲလှုပ်တယ်သူတို့ကလေစိတ်မြင့်တာပေါ့ကေမောဟစီတသိနေရှင်သောစီတသိတဲ့ဟောဒါလည်းခုနဟောဟာသူပေးမှာဥပမာပဲပေးမှာပါနော်မောဟနဲ့ရှင်သောစိတ်မှာအာဟုသူစိတ်12ပါးဖြစ်၏အာဟုသူစိတ်12ပါး၌အညတမန်73အာဟုတလစီတသိ14ပေါင်း28ပါးရှင်၏၎င်း28ပါးမှာမောဟပြန်နှုတ်သော26ပါးကျန်၏၎င်း26ပါးသည်မောဟနှင့်ရှင်သောစေတသိက်ဖြစ်၏ဟောအဲ့လိုမျိုးတဲ့တော့အလွယ်လေးကြီးပြတာတာဘူးနော်တွတ်လို့လွယ်တာလေးတွေရှုပ်ဟာတွေကတွတ်လို့ခတ်တယ်လေစေတသိက်ပိုင်းပြီးပြီတဲ့ကဲထားခဲ့လိုက်တော့ပါအကိမ့်ပိုင်းမှာပြီးမြဲထင်တယ်ဟာဒီညโอเคไปเก่งได้มั้ยเดฟนิชั่นนี้ดิแหละตรีทาเนาะสีตะไตมาเปลี่ยนจริงแหละปะเก่งมาตาละได้โหตัวจันเนี่ยอภิธรรมตรงนั้นหายเนี่ยเปลี่ยนย่อกုံစိတ်စေတသိက်တို့ကိုဝေဒနာစသောအပိုင်းကန္တလျှောက်မျိုးတို့ဖြင့်ပြိုးပြန်ရောနော၍ခွဲခြားဝေဖန်သောကြောင့်၎င်းထို့သို့ဝေဒနာစသည်ပြိုးပြန်သောအပြာအာဖြင့်ပြားသောစိတ်စေတသိက်တို့ကိုခွဲရှမ်းဝေဖန်သောကြောင့်၎င်းပကိန်းဟုမြည်၏ဆိုရင်ပကိန်းကိုအဓိပ္ပာယ်ဖွင့်တဲ့အခါမှာနှစ်ချက်နဲ့ဖွင့်သွားတာပါနော်ဟိုအဲ့ဒီဝေဒနာသင်္ခါဟဟေတုသင်္ခါဟကိစ္စသင်္ခါဟစသည်ဖြင့်အဲ့ဒီကိစ္စလျှောက်မျိုးနဲ့ခွဲခြားဝေဖန်လို့ပကိန်းလို့ခေါ်တာကတရှက်အဲ့ဒီဝေဒနာစတဲ့ပြိုးပြန်းနေတဲ့အပြာအာဖြင့်ပြတဲ့အထဲမှာစိတ်စေတသိက်တွေကိုခွဲခြားဝေဖန်တဲ့အတွက်တရှက်ပကိန်းညီပုံနှစ်ချက်ရှိတာပေါ့ဟုတ်လားနော်ပကိန်းညီပုံအဲ့လိုနှစ်ချက်ရှိတယ်သင်္ခါဟလျှောက်ခုအနေနဲ့ခွဲပြီးတော့မှပြိုးပြန်ဒီမှာသူရေးတဲ့အတိုင်းဆိုရင်ပြိုးပြန်ရောနှော၍ခွဲချမ်းဝေပန်သောကြောင့်ကတရှက်အဲ့ဒီသင်္ကဟတွေအထဲမှာမှစိတ်စီတသိက်တို့ကိုခွဲချမ်းဝေပန်သောကြောင့်ကတရှက်နှစ်ချက်ရှိတဲ့ပကိမ့်မြီပုံကနော်ပကိမ့်နကတဲ့ပြိုးပြန်ခြင်းရောပြန်ခြင်းနန္တိပညာသနန္တရား53ပါတေ3ပညာသား50ဟောနာမတေပညာသားဗောနော်ဒီမှာတော့နန္တိပညာသား စိတ်အားလုံးသည်အာယုံကိုတည်ခြင်းလက္ခဏာအပြင်တူ၍89ပါးရှိတော်လဲတပါးဒီသာယူရ၏စေတသိက်52ပါးသည်ဆိုင်ရာလက္ခဏာအတီးသည်ရှိကြ၍52
ပါးသည
်နှစ်ရက်ပေါင်း53ပါးကိုနန္ဒီပညာသားဟုခေါ်သည်ဒါမှတ်မိနေလား
မှတ်
မိနေတယ်ပကိန်းပိုင်း၌အပိုင်း၆ပိုင်းရှိ၏၎င်းတို့သည
်ဝ
ေဒနာသင်္ကဟာဟေတုသင်္ကဟာကိစ္စသင်္ကဟာဒွာရသင်္ကဟာအာရမဏသင်္ကဟာဝိတ္ထုသင်္ကဟာတို့ဖြစ်ကြသည်ဝေဒနာသင်္ကဟာသင်္ကဟာပေါင်းစုခြင်းစုပေါင်းရေတွတ်ခြင်းအကျဉ်းချုပ်ခြင်းမှတ်မယ်အဲ့ကောင်သိရှာမှတ်မယ်နော်သင်္ကဟာရဲ့တိတ်တယ်ပေါင်းစုခြင်းစုပေါင်းရေတွတ်ခြင်းအကျဉ်းချုပ်ခြင်းရှိတာတွေကိုပေါင်းလိုက်မယ်ဆိုရင်လည်းတင်္ကဟစုပေါင်းပြီးရေတွက်တယ်ဆိုတာလည်းတင်္ကဟအကျဉ်းအဖြစ်ပဲလို့ပြောချင်ရင်လည်းတင်္ကဟနော်ဝေဒနာဤအပြာအဖြစ်ထိုဝေဒနာနှင့်ရှင်ကုန်သောစိတ်စေတသိက်တို့ကိုစုပေါင်းရေတက်၍ပြချောင်းဖြစ်သောတင်္ကဟသည်ဝေဒနာတင်္ကဟမိ၏ဒီခါတော့ပြန်ဖတ်ကြည့်ပါဦးဝေဒနာတင်္ကဟကိုဝေဒနာဤအပြာအားဖြင့်ထိုဝေဒနာနှင့်ရှင်ကုန်သောစိတ်စေတသိက်တို့ကိုစုပေါင်းရေတက်၍ပြချောင်းဖြစ်သောသင်္ကဟသည
်ဝေဒနာသင်္ကဟမ
ူ၏ဝေဒနာ၃မျိုးမှ၅မျိုးပေါ်လာခြင်းနဲ့ဒါလေးတရားတော့လွယ်တော့လွယ်ပါတယ်တို့တိပိသားတွေပဲပြန်ဖတ်တော့ပူကောင်းတော့ပါဒုက္ခဝေဒနာအလိုရှိရသောအာယုံကိုခံစားမှုတစ်ခုကိုပင်ကိုယ်၌ဖြစ်သောအလိုရှိအပ်သောအာယုံကိုခံစားမှုကာယီကဒုက္ခစိတ်၌ဖြစ်သောအလိုရှိအပ်သောအာယုံကိုခံစားမှုမနတိကဒုက္ခဟုခွဲခြားပြီးနောက်ကာယီကဒုက္ခကိုဒုက္ခဝေဒနာအဖြစ်၎င်းမနတိကဒုက္ခကိုသောမနတဝေဒနာအမိဖြင့်၎င
်း
ဒုက္ခဝေဒနာ၌လည်းကာယိကဒုက္ခကိုဒုက္ခဝေဒနာအမိဖြင့်၎င်းမနတိကဒုက္ခကိုသောမနတဝေဒနာအမိဖြင့်၎င်းနှစ်မျိုးပြကြ၏ဥပိ္ခာတိဒုက္ခဒုက္ခတို့ကဲ့သို့ကာယိကမနတိကနှစ်မျိုးမပြပဲမနတိကတမျိုးသာရှိ၍ဥပိ္ခာကအပြာမရှိတမျိုးဒီသာဖြစ်၏ဤသို့လင်ဝေဒနာ၃မျိုးမှ၅မျိုးပွားလာပါသည်တဘောပေါ်တယ်မလားဖတ်နေရင်လည်းပေါ်တယ်နော်ကေကာယိကဒုက္ခဒုက္ခဝေဒနာကာယိကာယကတာတာတဲ့နော်ကာယကတာတာမနတိကဒုက္ခသောမနတဝေဒနာမနတိကတာတာအဲ့နှစ်ခုကိုဒုက္ခထဲမှာပဲထည့်မယ်ဟုတ်တယ်နော်ကာယကဒုက္ခဒုက္ခဝေဒနာကာယကအတာတာတာတာဆိုတာဟိုတာယာဝေပေါ့ကွာဒီမှာကျတော့ဒုက္ခဆိုမတာယာဝေဘူးပေါ့ဟုတ်နော်ခန္ဓာကိုယ်မှာတာယာတယ်စိတ်မှာတာယာတယ်ဒီမှာကျတော့ခန္ဓာကိုယ်မှာလည်းတာယာဝေမရှိဘူးစိတ်မှာလည်းတာယာဝေမရှိဘူးအဲ့ဒီဘောမျိုးကြီးပေါ့မမနတိကဒုက္ခကဒေါမနတဝေဒနာမနတိကအတာတာအဲ့နှစ်ခုကိုဒုက္ခတဲ့ထဲမယ်ဥပိ္ခာတဲ့မနတိကဥပိ္ခာဝေဒနာတမျိုးသာဆိုရင်ခန္ဓာကိုယ်မှာဥပိ္ခာမရှိဘူးပေါ့နော်ခန္ဓာကိုယ်အပိ္ပမနတိကပဲရှိရတဲ့တာတာတာယာနှစ်သက်ဖွယ်ဒုက္ခအတာတာမတာယာမနှစ်သက်ဖွယ်ဒုက္ခဟုတ်ပြီဤသို့လင
်
ဒုက္ခဒုက္ခတမျိုးစီကိုကာယိကဒုက္ခကာယိကဒုက္ခသို့မဟုတ်ကာယိကတာတာကာယိကအတာတာမနတိကဒုက္ခမနတိကဒုက္ခသို့မဟုတ်မနတိကတာတာမနတိကအတာတာဟု၍ဝေဒနာအိန္ဒြေ၅မျိုးပြသောကြောင့်အာရမဏနုဘဝနာနိဝေဒနာ၃ပါးမှအိန္ဒြိယပေရနိဝေဒနာ၅မျိုးဖြစ်လာပါသည်ရနေတယ်နော်ရနေနော်အရေးသွားလေးဒီလိုလေးဖတ်လိုက်ရင်သဘောပေါက်တယ်ဥပိ္ခာကအပြာမရှိအလုံးသာရှိ၏အတော့ကြာနေဒီတမန်ကြီးပြန်နားထောင်နေလို့ကြောင်းနေလိမ့်မယ်နော်ဆရာမတွေပြောတာမှလည်းမသိဘူးဒုက္ခသည်
ဒုက္ခသည
်ကိုယ်စိတ်နှစ်ပါးကိုရှင်းမြောက်၍ချမ်းသာခြင်းကိုပြုခြင်းဖြင့်နှစ်ပါး ဒုက္ခသည်လည်းကိုယ်စိတ်နှစ်ပါးကိုညှင်းဆဲနှိပ်စက်ခြင်းကိုပြုခြင်းဖြင့်နှစ်ပါးဤသို့ဒုက္ခဒုက္ခတို့ကိုယ်စိတ်နှစ်ပါးကိုရှင်းမြောက်ညှင်းဆဲတကယ်သို့ဥပိ္ခာသည်ကိုယ်စိတ်နှစ်ပါးကိုရှင်းမြောက်ညှင်းဆဲခြင်းကိုမပြုတတ်အလေအလတ်သဘောနှလုံးသွင်းခြင်းသာဖြစ်၍ကာယကသဘောမရှိမနတိကစိတ်သဘောတစ်မျိုးတမျိုးသာရှိ၍ဥပိ္ပခာကအပြာမရှိတမျိုးတည်းသာဖြစ်သည်တဲ့ဟုတ်ပြီမှတ်သူရေးသွားပုံလေးဘယ်လောက်လှလဲတတိထားဒုက္ခသည်ကိုယ်စိတ်နှစ်ပါးကိုရှင်းမြောက်၍ရှမ်းသာခြင်းကိုပြုခြင်းเนาะဒုက္ခသည်ကိုယ်စိတ်နှစ်ပါးကိုညှင်းဆဲ၍ဆင်းရဲခြင်းကိုပြုခြင်းအဲ့ဒီလိုမျိုးလေးပါเนาะကျွန်တော်တို့ဒီမှာတော့သူဆင်းရဲခြင်းကိုမပါဘူးထင်ရဟုတ်ပါပါတယ်အမပါဘူးနော်ဒါမဲ့ကိုယ့်ကိုယ်သဘောပေါက်လို့ရတယ်နော်ဒုက္ခသည်ကိုယ်စိတ်နှစ်ပါးကိုရှင်းမြောက်၍ရှမ်းသာခြင်းကိုပြုခြင်းဒုက္ခသည်ကိုယ်စိတ်နှစ်ပါးကိုညှင်းဆဲနှိပ်စက်၍ဆင်းရဲခြင်းကိုပြုခြင်းပေါ့ဟုတ်ပြီလားတောင်းလိုက်တာဝိညာဉ်၅မျိုးရဲ့သဘောလက္ခဏာတဲ့ဒုက္ခဝေဒနာသည်အလိုရှိအပ်သောဖွတ်ထက်ပါယုံကိုခံစားခြင်းလက္ခဏာသောမနတဝေဒနာတဘောအားဖြင့်၎င်းကြံစသောအားဖြင့်၎င်းအိဋ္ဌာယုံကိုခံစားခြင်းလက္ခဏာအဲ့ဒါမှတ်မိမလားမှတ
်မိပါတယ်ပရိက
ပ်ဟုတ်တယ်တဘာဝပရိကပ်တဘာဝအာယုံပရိကပ်အာယုံတဘောအားဖြင့်ကတဘာဝအာယုံတဘာဝအိဋ္ဌာယုံပေါ့နော်ကြံစသောအားဖြင့်ကပရိကပ်အိဋ္ဌာယုံမှတ်မိမှရမယ်နော်ဒါလေးတွေအဲ့တော့သောမနတရဲ့လက္ခဏာကိုပြောပါဆိုလို့ရှိရင်ငါတို့အပြီးမှာတော့ငါလိုဝမ်းမြောက်ခြင်းတို့စိတ်ရှင်းသာခြင်းတို့တခုမှမရတော့ဘူးเนาะတခုမှမရတော့ဘူးသဘောအားဖြင့်၎င်းတဘာဝပေါ့เนาะမှတ်ထားအဲ့နေရာလေးတွေနောက်တစ်ချိန်ပြန်ကြည့်ရင်လည်းတခါတည်းပြန်မအောင်သဘောအားဖြင့်၎င်းမှာတဘာဝကြံစသောအားဖြင့်မှာပရိကပ်ပါအဲ့ဒီသဘောအားဖြင့်ဖြစ်စေကြံစသောအားဖြင့်ဖြစ်စေအဲ့ဒီအိဋ္ဌာယုံကိုခံစားခြင်းလက္ခဏာရှိတယ်တဲ့သောမနတကเนาะဒုက္ခဝေဒနာအလိုမရှိအပ်သောဖွတ်ထက်ပါယုံကိုခံစားခြင်းလက္ခဏာဒေါမနတဝေဒနာသဘောအားဖြင့်၎င်းကြံစသောအားဖြင့်၎င်းအနိဋ္ဌာယုံကိုခံစားခြင်းလက္ခဏာဒီမှာဒါလေးထူသွားတယ်နော်သူစိတ်ပိုင်းတော့ကဒေါမနတမှာဒီအနိဋ္ဌဟာပရိကပ္ပကိုအနိဋ္ဌကိုမထည့်ခဲ့ဘူးဟုတ်ပြီလားပရိကပ္ပအနိဋ္ဌဘယ်သဘောမျိုးလဲဆိုရင်အခုဖျားအစင်တူတော်တွေမြင်လဲတူတော့ကြည်ညိုစရာပေါ့မကြည်ညိုတတ်တဲ့လူဆိုတော့လက်ကားပဆန့်ကုန်တာပဲတလောက်ကြီးကြီးလှုပ်တာလို့လည်းမလို့လမ်းတွေဆောက်လိုက်မယ်တရားတွေလမ်းတွေခင်းလိုက်မယ်တရားတွေဆောက်လိုက်မယ်စာတင်ကျောင်းတွေလှူလိုက်မယ်ဆေးရုံတွေလှူလိုက်မယ်ဒါမျိုးမှအကျိုးရှိသေးတယ်ဆိုပြီးတော့မှဒီစေတီတော်တွေစင်တုတော်တွေအများကြီးမှအကုန်ကြခံနေတဲ့အခါမျိုးမှာဒါကိုအိဋ္ဌာယုံလို့မမြင်တော့အတိအိဋ္ဌာဆိုအောင်ပြောမနေနဲ့ရိုးရိုးအိဋ္ဌာလို့တော့မမြင်ဘူးတရားတွေကိုလက်ကားပဲဆိုအိဋ္ဌာဆိုအိဋ္ဌာယုံမျိုးသွားမြင်တယ်အဲ့လိုမျိုးတွေရှိတယ်ဆိုင်ရှိမှာဘုံကြီးရောက်လာတယ်အိမ်ရှိမှာဘုံကြီးရောက်လာတယ်ဆိုလို့ချင်းဟာလာပြန်ပြီဒီလူကန်တွေရတယ်ဆိုလို့ချင်းသူကပင်ကိုအဖြစ်တော့သူဘာအာယုံဖြစ်နေပါစေတော့ကိုယ့်ကိုကြံစီပြီးတော့မှဒါကိုအနိဋ္ဌာယုံလို့ပဲမြင်လိုက်တော့တာပေါ့အဲ့ဒီလိုမျိုးပေါ့နော်ဒါပရိကပ္ပအနိဋ္ဌာယုံပေါ့အဲ့တော့ဒီဒေါမနတဝေဒနာဟာသဘာဝအဖြစ်အနိဋ္ဌာယုံကိုလည်းခံစားတယ်ကြံစသောအဖြစ်အနိဋ္ဌာယုံကိုလည်းခံစားတယ်တဲ့ဥပိ္ခာဝေဒနာအလေအလတ်ကောင်းသောအာယုံအိဋ္ဌမစ္ဆတာယုံအလေအလတ်မကောင်းသောအာယုံအနိဋ္ဌမစ္ဆတာယုံကိုခံစားခြင်းလက္ခဏာကောင်းမကောင်းအာယုံနှမျိုးကိုအလေအလတ်ခံစားခြင်းဟုတ်ပြီနော်တို့ရှိမှပြီးမှမှာရောတိကာသင်ခဲ့တဲ့လောက်ကောကဒီအနိဋ္ဌယုံမှာအနိဋ္ဌမစ္ဆတာလို့မတွေ့ခဲ့ရအောင်နော်ဒီကျမှပဲတွေ့ရတယ်ဥပိ္ပခာအဒုက္ခမတုခဝေဒနာဒုက္ခဝေဒနာမှ၎င်းဒုက္ခဝေဒနာမှ၎င်းတဘာဖြစ်သောဝေဒနာသည်မအခယာလာသည်ဤအစွမ်းဖြင့်အဒုက္ခမတုခဝေဒနာမြည်၏အဒုက္ခအပေါင်းမတုခဝေဒနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ခံစားခြင်းနားလည်ပါရဲ့နော်ဒီလိုမျိုးလေးတွေနားလည်မှာကွာဒီမျိုးလေးတွေနားလည်ထားလို့ရှင်အဲတွန်းတွန်းတချို့စာတွေကိုဘာလို့ဆိုလို့ခြင်းလဲဆိုတာသဘောပေါက်တာပေါ့ကွာနော်အဲ့တော့ဟိုဆရာဥပမာလေးတစ်ခုပြောပြမယ်မြန်မာရာဇဝင်ထဲမှာရှိတဲ့ညိုချီအင်စီနဲ့ဘရိတ်ခရလားချီရနော်ချီအင်စီနဲ့ဘရိတ်ခရ ပရိခယကိုမင်းသားလေးလို့ဒီလိုပဲပြောကြတာဟုတ်အမွန့်တင်ကြတာဟုတ်ဆိုတဲ့အခါကျတော့တကယ်တကယ်မှဒီကောင်ကိုဘာလို့ပရိခယလို့ခေါ်ရတယ်ဆိုလို့ချင်းပရိခယဆိုတဲ့အဟောင်းစရေးကြည့်လိုက်လို့ပရိခယဆိုတဲ့အတန်နဲ့သွားထွက်လာတယ်နော်ပရိခယကိုသွားထွက်လာရမယ်ဆိုရင်သင်္ကန်းအစရှိတဲ့ပရိခယပေါ့နော်ပရိခယဆိုလို့ချင်းအဲ့ဒီပရိခယဆိုတာကိုသင်္ကန်းနဲ့ဆက်ဆက်ကြည့်လိုက်ဆက်ဆက်ကြည့်လိုက်ဆိုရင်ဒီကောင်ဟာအဝိထယ်နဲ့ဆက်ဆက်တယ်ဒါတမိုင်းသူ့တွေတွေကလိုက်တာမြန်မာတွေကပါဇက်ကိုမယုံလို့လိုက်လိုက်တဲ့ခါမှာနောက်ဆုံးမှာဘာဖြစ်လာလဲဆိုတော့အဲ့ဒီအကောင်ကကိုအိန္ဒိယကနေဒီကိုအထယ်လာရောင်းတဲ့အကောင်ဖြစ်နေတယ်ဘာမှမင်းသားလေးမဟုတ်ဘူးဒီကောင်ကနော်အဲ့ဒီအထယ်ကုန်တယ်လာပြီးတော့ဒီမှာလာပြီးတော့မှတရိတ်ငါးရီရနဲ့ကြာဘောဘောလှုပ်တဲ့ကောင်ကိုခိုင်ဘောဘောလှုပ်တဲ့ကောင်ကိုဒီမင်းသမီးကကြိုက်တော့ဘယ်သဘောတူမလဲကွာအဲ့ပြဒနာတွေဖြစ်လာတာပေါ့ဆိုလို့ချင်တာအဲ့လိုမျိုးရှိတယ်တမိုင်းပါလေနော်အဲ့ဒီဘက်ကနေထိုးပြီးတော့မှလိုက်တဲ့လူတွေရှိတယ်အဲ့လိုမဟုတ်ဘဲနဲ့အစင်သားတိုင်းပဲမင်းသားကလေးရယ်မင်းသမီးလေးရယ်သူတို့ရဲ့ချစ်ဆက်လန်ကလေးကိုမှအဲ့ဒီလိုမျိုးပေါ့နော်ပရိခယာကြီးလာပါတော့အိမ်စီတမော့မော့ရှစ်တဲ့သူကြီးလာပါတော့ဆိုတော့အဲ့လိုမျိုးကြီးရယ်နော်အိမ်စီမျော်လာပေါ့ဆိုပြီးတော့မှအဲ့ကံမှာသူကဇက်နာသွားတာပေါ့ဇက်နာသွားပြီးတော့မှသူတို့ရဲ့ချစ်ဆက်လန်ကိုတဖွဲ့တနှွဲကြီးနဲ့ဖြစ်သွားတာအဲ့တော့ဒီဘက်ကဘာကြောင့်သဘောမတူလဲဆိုလို့ရှိရင်အဲ့ဒီပြဿနာရှိအောင်သူကဘာမှမဟုတ်တော့ဘာမြင်တော့မှမဟုတ်ပရိခယပရိခယရဲ့နာမည်ကိုအိန္ဒိယနဲ့ဆက်ဆက်ပြီးတော့မှဒီပါဠိတက္ကတိုင်နဲ့လိုက်ကြည့်တဲ့အခါမှာဒီကျေးဇူးရှင်ကဟိုရိုးရိုးအထယ်လာရောင်းတဲ့တာမန်လူဒန်းစားတယောက်အစင်းလောက်ပဲသူကဒီလောက်ပဲရှိတာလေကဲဒါတော့နော်အဲ့ကြောင့်ဒါလေးတွေဟိုသူ့ရဲ့ဒီစာပေအလာလေးတွေသဘောပေါက်တာသဘောပေါက်ထားမယ်ဆိုလို့ရှိရင်ငါတို့ကတမိုင်းကိုပဲပြန်ကြည့်သည်ဖြစ်စေဘာဟုတ်ပဲဖြစ်စေစာပေအလေးအလာတွေလောက်လို့ရှိရင်တောင်းတောင်းဆိုလို့ချင်းကိုဟိုရန်တမ်းပြီးမယုံတော့ဘူးပေါ့နော်ငါတို့ဆိုအဲ့မြန်မာမှာအမျိုးတွေကအများကြီးရှိတာပေါ့ငါတို့ဟိုရက်ွက်ယုံမှာတင်တော့ငါလည်းဒီရှင်လေးပါတင်လေးပါတေလေးပါတွေနဲ့နောက်ဟိုအလောင်းတော်ကတ္တပအကြောင်းတွေဆရာရှင်းပြပါတယ်အဲ့လိုပုံမှားရိုက်ထားတဲ့ဟာတွေကမြန်မာတမိုင်းမှာဖတ်စာနဲ့ဖတ်ပေါက်နေအောင်ရှိတာအဲ့ကြောင့်ဟိုတည်းကစာကြီးတဲ့ကိုစာအုပ်တွေလှုံမဲ့ဆိုပြီးတော့မှဆရာကြိုက်တဲ့စာအုပ်ကြီးဆိုပြီးတော့သူကြီးထားတဲ့စာအုပ်တွေထဲမှာဒီတကူကြီးဖျားနာတမိုင်းနေပါလို့အဲ့ဒါညချင်းဘူးလို့ပြောလိုက်တာဂျင်းနေကြည့်တယ်ဟုတ်တော့တော်တော်များများ95ရာခိုင်နှုန်းကဂျင်းနေကြည့်တယ်အဲ့မြန်မာပြည်ကဖျားတမိုင်းနေဟိုတောင်တော်တမိုင်းနေဒီတောင်တော်တမိုင်းနေအားတော်တော်များဂျင်းနေကြည့်ဟောတကရည်ဟောတကရဝဆနထပေါ့အဲ့မျိုးပေါ့နော်ဝဆနထဆိုတာအခုဒီကနောက်ပိုင်းမှာသူ့ကိုတွေ့ရတော့မှာပါဝဆနထဆိုတဲ့စကားလို့ဘုဒ္ဓတော်တခုမှမတွေ့ရအောင်ဘာသာတိကမာတော့အမြဲတမ်းတွေ့ရတယ်ဝဆနထဆိုတာဟုတ်အဓိပ္ပာယ်ပြန်ဆိုခြင်းကိုဝဆနထလို့ခေါ်တော့ပေါ့ဆရာတော်အဲ့ကြောင်ပေါ့တကရည်ဝဆနထလို့ပေါ့တက်ပြရတဲ့အဓိပ္ပာယ်ပြန်ထားရတယ်အများကြီးရဲ့ကွာကဲဆက်သွားကြအောင်ဝိဒနာနှစ်ပါးဟူသည
်
ဒုက္ခနဲ့ဒုက္ခအာရမဏနုဘဝနာနည်းဖြင့်ဝိဒနာ၃ပါးမှာအာဒုက္ခမတုခအမိရသောဥပိ္ပခဝေဒနာကိုနှစ်ပိုင်းခွဲ၍အလေအလတ်သဘောရှိသည့်အပြည့်မရှိသောအဖို့၌တည်သောဥပိ္ပခအာဒုက္ခမတုခဝေဒနာကိုဒုက္ခဝေဒနာ၌၎င်းအလေအလတ်သဘောရှိသောအပြည့်ရှိဟမ်အလေအလတ်သဘောရှိ၍အပြည့်ရှိသောအဖို့၌တည်သောဥပိ္ပခအာဒုက္ခဝေဒနာကိုဒုက္ခဝေဒနာ၌၎င်းတွင်းอยู่လိုက်လင်ဝေဒနာသည်ဒုက္ခဒုက္ခနှစ်ပါးသာကြံရှိတော်သည်တဲ့ဟုတ်ပြီနော်ဥပိ္ပခကိုလည်းအဲ့လိုမျိုးဒုက္ခဘက်ကိုလည်းထည့်လို့ရတဲ့အထည့်မယ်ပေါ့ဒုက္ခဘက်ကိုလည်းထည့်လို့ရတဲ့အထည့်မယ်တဲ့အဲ့လိုမျိုးဥပိ္ပခသူကတူညီတဲ့အရာကိုထည့်လိုက်မယ်ဆိုလို့ရှိရင်ဝေဒနာဟာဒုက္ခဒုက္ခနှစ်ပါးပဲကြံတော့မယ်ဟုတ်ပြီနော်အဲဆိုရင်ဝေဒနာ5ပါး5ပါးကနေ3ပါး3ပါးကနေအခု2ပါးပဲရှိတော့တယ်အဲ့လိုပြနေပြီနော်ခြေဥစွာဝေဒနာ5ပါးရှိခဲ့တယ်ဟုတ်ဘူးလားဝေဒနာ5ပါးကနေ3ပါးနီး3ပါးနီးကနေအခု2ပါးနီးကိုရောက်လာခဲ့ပြီဟုတ်ပြီ2ပါးနီးကနေတပါးနီးကိုထပ်ကြည့်ရမယ်ဝေဒနာတပါးဟူသည်ဒုက္ခကောင်းမကောင်းဝေဒနာအားလုံးပင်အမြဲမရှိဖြစ်တည်ပြတ်တာသည်ထို့ကြောင့်မကောင်းသည့်ဝေဒနာလည်းဒုက္ခကောင်းသည့်ဝေဒနာလည်းမမြဲသဖြင့်ဒုက္ခသာသည်ဤသို့ဝေဒနာအားလုံးကိုရှုပ်သောအားလုံးပင်အနိစ္စအမြဲမရှိမရှိခြင်းသင်္ခါရဒုက္ခဖောက်ပြန်ပြောင်းလဲတတ်ရှင်ဝိပရိနာမဒုက္ခစသောဒုက္ခကြီးဖြစ်သောကြောင့်ဒုက္ခဝေဒနာတပါးတည်းသာဖြစ်တော်သည်ဒါဆရာတို့ဖြစ်ရဲ့နှစ်ကတည်းကလေးပါနေကုန်လေးမေးတယ်အဲ့တို့ဒီဝေဒနာလေးဆင်းဆင်းပြောင်းလဲသွားပါ အဆုံးမှာဝေဒနာတစ်ပါးတည်းကြံသည်အထိဖြီးပါဆိုပြီးတော့မှအဲ့ဒါဖြီးရအရေးအများကြီးရဆိုရင်၅ပါးနီးမှာဆိုရင်အိန္ဒိယဗေဒာနေเนาะ၃ပါးနေကြတော့အာရမဏနုဘဝနာနေသူအစင်းစင်းပြောင်းပုံကိုရေးနိုင်ရမှာပေါ့နော်နှစ်ပါးနီးခါကြတော့ဟိုဥပိ္ပခါကိုတူရတူရကိုထည့်ပေးရမယ်ပြန်ဖတ်ပေါ့နော်ဥပိ္ပခါတူရတူရထည့်ပေးလိုက်လို့ရှိရင်နှစ်ပါးပဲကျန်တယ်တစ်ပါးတည်းပဲဆိုလို့ရှိရင်ဘယ်ကောင်းမကောင်းဝေဒနာဘယ်လိုဝေဒနာပဲဖြစ်ဖြစ်အမြဲတမ်းမရှိဘူးတဲ့ဖြစ်တည်ပြပဲတဲ့အဲ့တော့အမြဲမရှိဆိုတဲ့ဟာတစ်ခုထဲနဲ့မလုပ်ဘဲနဲ့ထို့ကြောင့်မကောင်းသည့်ဝေဒနာလဲဒုက္ခဒါဒုက္ခကိုဒုက္ခအတိုင်းပဲတိုက်ရိုက်ဖွင့်တယ်နော်မကောင်းသည့်ဝေဒနာလဲဒုက္ခဟုတ်ပြီလားကောင်းသည့်ဝေဒနာမှာကြတော့ကောင်းသည့်ဝေဒနာလဲဒုက္ခလို့ကိုသွားချလို့မရအောင်မကောင်းသည့်ဝေဒနာလဲဒုက္ခကောင်းသည့်ဝေဒနာလဲဒုက္ခလို့အဲ့လိုရှာလို့မရပဲနဲ့ကောင်းသည့်ဝေဒနာလဲမမြဲသဖြင့်ဆိုတာတေချာထိန်းချုပ်နိုင်ရမယ်နော်ဟင်းဝေဒနာကောင်းနေတာကိုဘာလို့ဒုက္ခလဲဆိုရင်အဲ့ဒီကောင်းနေတဲ့ဝေဒနာသည်မမြဲဘူးပေါက်ပြန်သွားတဲ့တော်ခုကောင်းပြီမြခဏဒီကောင်းချင်းမှကောင်းတာဟုတ်မဟုတ်လားကောင်းနေတော့တို့အမြဲတမ်းမခံစားရအောင်လေဖြက်ခနေပဲခဏလေးဝေဒနာဆိုတာခဏလေးပဲခံစားလိုက်ရတာအဲ့ဒီခဏလေးခံဝေဒနာလေးခံစားလိုက်ရဖို့အတွက်ပြင်ပန်းတာတွေအများကြီးမင်းတို့ဟိုဟွာသွားသလိုပေါ့လွယ်လင်းတောင်တွေတက်သလိုပေါ့ဖြက်ခနေလေးတစ်ချက်ရိုက်နိုင်ဖို့အရေးကိုသွားလိုက်ရတာထားလိုက်ရတာအေးလိုက်ရတာဟုတ်တယ်မလားဆိုတော့ဒါတွေကဒုက္ခသဘောတွေကြီးပဲအဲ့ဒီဖြက်ခနေလေးအဲ့ကြောင့်ဖြက်ခနေလေးကပြီးခဲ့လားဆိုတော့ခဏပဲပြီးရတော့အိမ်ထိလည်းမပါဘူးလမ်းနေလည်းမပါဘူးဘယ်မှာဘယ်တော့မှလည်းပြန်ရမှာမဟုတ်တော့ဆိုတော့မြဲနေတဲ့တရားမဟုတ်ကောင်းပါတယ်ကောင်းတဲ့ဟာကိုဘာလို့ဒုက္ခလို့ပြောရတယ်လဲဆိုရင်မမြဲတော့ကြောင်းအဲ့ဒါကိုသိသိချာချာမှတ်မယ်နော်မကောင်းသည့်ဝေဒနာလဲဒုက္ခသူ့ကိုဘာမှအထူးမရှင်းအဲကောင်းသည့်ဝေဒနာလဲဒုက္ခလို့မရှာပဲနဲ့ကောင်းသည့်ဝေဒနာလဲမမြဲတဲ့ဖြင့်ဒုက္ခသာဒီဤသို့ဝေဒနာအားလုံးကိုရှုပ်တော့အားလုံးပင်အနိစ္စအမြဲမရှိခြင်းသင်္ခါရဒုက္ခတဲ့နော်သင်္ခါရဒုက္ခအမြဲမရှိတဲ့အမြဲမရှိတဲ့အရာကိုသင်္ခါရဒုက္ခလို့ခေါ်တယ်။ဖောက်ပြန်ပြောင်းလဲတဲ့ဟာကိုဝိပရိနာမဒုက္ခလို့ခေါ်တယ်။အဲ့လိုနှစ်ချက်သိရှာမှတ်မယ်နော်။အမြဲမရှိခြင်းသည်သင်္ခါရဒုက္ခ။သင်္ခါရတရားတွေဘယ်သင်္ခါရတရားမှမြဲနေတဲ့တရားမဟုတ်ဘူး။အဲအကြောင်းအမြဲမရှိဘူးသင်္ခါရဒုက္ခ။ဖောက်ပြန်ပြောင်းလဲသွားတယ်ဆိုတာကိုဝိပရိနာမဒုက္ခ။ဆိုတော့သင်္ခါရဒုက္ခနဲ့ဝိပရိနာမဒုက္ခတွေကြီးပဲဖြစ်တယ်။ဟိုငကိုတွေကမကောင်းတာသင်္ခါရတရားအနေနဲ့ကိုကဒုက္ခတရား။နောက်ဝိပရိနာမဆိုတာခုနသဘောမျိုးပဲ။ကောင်းရာကနေမကောင်းရာကနေမတည်တတ်နိုင်ဘူး။သူကစာမှာကျတော့ဘယ်လိုရှိရလဲဆိုငကိုခန့်ခိုင်မတည်နိုင်ပဲဖောက်ပြန်ပျက်စီးပြောင်းလဲတတ်တော့ဝိပရိနာမသဘောလို့အဲ့လိုရှိတာ။ဒါတော့ဒီမှာတော့မပါဘူးနော်။ငကိုခန့်ခိုင်မတည်နိုင်ပဲဆိုငကိုတိုင်းမတည်နိုင်ဘူး။ဘလောက်ပဲตายရစရာဖြစ်ပေဖြစ်ပါစေဘလောက်ပဲစိတ်ရှမ်းသာစရာဖြစ်ပါစေတော့အဲ့ဒီအတိုင်းမတည်တတ်နိုင်အောင်ပျက်စီးသွားတာပဲအဲ့ဒါကိုဖောက်ပြန်သွားတယ်ဖောက်ပြန်တဲ့ဆင်းရဲလို့ခေါ်တာပေါ့ဝိပရိနာမဒုက္ခတဲ့ဒါကြောင့်ငါတို့အရင်တော့ကတင်တယ်ထိတိဒုက္ခဝိပရိနာမဒုက္ခဆိုတာကိုပြောတာနော်ထိတိဒုက္ခတည်နေတော့မှရှမ်းသာတယ်ထိတိထီဥပ္ပထီလို့ခေါ်ခဲ့တာဟုတ်သွားအထီဆိုတဲ့ဟာလို့ယူပြီးထိတိဆိုရင်တည်မြင်တည်နေတယ်ပေါ့ထိတိဒုက္ခတည်နေတော့မှရှမ်းသာတယ်ဝိပရိနာမဒုက္ခဒီလိုမျိုးပြောင်းလဲသွားတာနဲ့ဆင်းရဲတယ်နော်ပြောင်းလဲသွားတာနဲ့ဆင်းရဲတယ်အဲ့ဒါလေးကိုဘဝထဲမှာအမြဲတမ်းယူသုံးထိတိဒုက္ခဝိပရိနာမဒုက္ခဒီတဘာဝတရားတွေကတည်နေတော့မှရှမ်းသာတယ်ဖောက်ပြန်သွားပြီဆိုတော့ဆင်းရဲတာပဲကွာမနှဖန်ကြမှာဟိတုသင်္ခါလုံးမယ်ဟောမနှဖန်ကြရင်ဆရာအများကြီးလုံးအောင်ပါမနီလာလည်းလာအောင်ပါဝီထီပိုင်သူကတော့နေလာမှာလေ
ဒီကိစ္စအားဖြင့်ဆက်ပါ